Welcome to the Voice of America in Burmese.
Mingla nya jam ma soda shin nya shin. VOA American တိုင်းရဲ့2020ခုနှစ်ဒီဇင်ဘာလ15ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်မှာဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမတ်စုမှုနဲ့အတူတင်ပြပေးပါမယ်ရှင်။ပြီးခဲ့တဲ့အပတ်ကအရေးပေါ်အသုံးပြုဝင်ပေးလိုက်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုအမေရိကန်မှာမနေ့တနင်္လာနေ့ကစပြီးတော့ထိုးပေးခဲ့ပြီးဆေးဘက်ဆိုင်ရာဝန်ထမ်းတွေကိုအရင်ဦးစားပေးမှာဖြစ်ပါတယ်။နယူးယောက်မြို့အရေးပေါ်ဆေးကုသရေးဆိုင်ရာသူနာပြုဆန်ဒရာလင်းဆေးကပထမဆုံးကာကွယ်ဆေးထိုးနိုင်တဲ့သူဖြစ်ပါတယ်။အစမတန်အေးခဲထားတဲ့ရေခဲပုံးတွေနဲ့ထည့်ထားတဲ့ဆေးတွေကိုဖိုင်ဇာဆေးထုတ်လို့ရည်တည်ရှိတဲ့မီရှိဂန်ပြည်နယ်ကာလာမာဇူးမြို့ကနေအမေရိကန်တလွားကိုတနင်္ဂနွေနေ့တုန်းကစပြီးတော့တင်ပို့ပေးနေတာပါ။အခုဒီကကွယ်ဆေးကအမေရိကန်အခြေစိုက်ဖိုင်ဇာဆေးကုမ္ပဏီနဲ့ဂျာမနီ BioNTech တို့ပူးတွဲဆန်သက်ထုတ်လုပ်တာဖြစ်ပါတယ်။ဆေးတင်ပို့ဖြန့်ဖြူးပေးနေတာဟာအဆင်ပြေတယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ကာကွယ်ဆေးတီထွင်ထုတ်လုပ်မှုအစီအစဉ်တရက်ဖြစ်တဲ့ Operation Rex Speak ကိုဦးဆောင်သူကြီးတဲ့ဗိုလ်ချုပ်ကြီး Gustav Parna ကပြောပါတယ်။နောက်သတင်းပတ်အတွင်းမှာနာတာရှိသက်ကြီးရွယ်ဦးတွေကိုကျန်းမာရေးဆောင်ရှားမှုပေးနေတဲ့သက်ကြီးကေဟာ9000ကိုဆေးရီပေးပို့သွားမယ်လို့လည်းသူကပြောပါတယ်။Johns Hopkins တက္ကသိုလ်စီရင်တွေအရအခုထိအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ 16.2 သန်းနဲ့သေဆုံးသူက3သိန်းနီးပါးရှိပြီဖြစ်ပါရဲ့ရှင်။ဗြိတိန်အမေရိကန်နဲ့ကနေဒါနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစပြီးတော့ထိုးပေးနေရတဲ့အတူအနောက်နိုင်ငံတွေမှာဒီကပ်ရောဂါကြီးအဆုံးသတ်ဖို့လမ်းစာတွေရှိနေပြီဖြစ်ပါရဲ့။ဒါပေမဲ့ဒါဟာလေလာနဲ့ချီပြီးတော့ကြာနိုင်ပါတယ်။စီးရတဲ့နိုင်ငံတွေအတွက်ကတော့ကာကွယ်ဆေးရဖို့ဒီထက်ပိုပြီးတော့ကြာနိုင်တယ်လို့ပိုပြီးတော့လည်းခက်ခဲနိုင်တယ်လို့ AP သတင်းတရက်မှာရေးသားထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့ Gavi ကာကွယ်ဆိုင်ရာမဟာမိတ်အဖွဲ့ကကမ္ဘာတဝန်းလူတိုင်းကာကွယ်ဆေးရနိုင်မှု COVAX အစီအစဉ်ကိုချမှတ်ထားတာပါ။ဒါပေမဲ့လည်းဒီအစီအစဉ်ကလာမယ့်နှစ်အတွင်းမှာဝယ်ယူဖို့ရည်မှန်းထားတဲ့ထိုးဆေး1ဘီလီယံရဲ့ရာနှုန်းအနည်းငယ်ကိုသာဝယ်ယူဖို့သဘောတူညီထားနိုင်ခဲ့ပါတယ်။ဆေးတွေကိုဖြန့်ဖြူးဖို့ကလည်းတိတိကျကျသဘောတူထားတာမရှိသေးသလိုငွေကြေးလည်းအလုံးလောက်မရှိပါဘူး။ကာကွယ်ဆေးတိုင်းလူကြီးများထိုးပေးနိုင်ရမယ်ဆိုတဲ့ရည်မှန်းချက်ကချမ်းသာတဲ့နိုင်ငံတွေအတွက်ဖြစ်နိုင်ပေမယ့်ကျန်ဆင်းရေးတဲ့နိုင်ငံတွေအတွက်ဒီရည်မှန်းချက်ကမေ့မိန်လာတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။တချို့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေကတော့ကာကွယ်ဆေးရရှိရေးသူတို့ကိုယ်ပိုင်သဘောတူညီချက်တွေကိုပြုလုပ်လာကြပါတယ်။မလေးရှား၊ပီရူ၊ဘင်္ဂလားဒေ့ရှ်အပါအဝင်တခြားဝင်ငွေနည်းနဲ့ဝင်ငွေအလဲအလှယ်ရှိတဲ့နိုင်ငံတွေကတော့ COVAX အစီအစဉ်မှာဆက်ပြီးတော့ပါဝင်နေသေးပေမဲ့ဒုတိယဦးစားပေးအနေနဲ့ဈေးကုန်မီတွေနဲ့ချိတ်ဆက်ပြီးကာကွယ်ဆေးရဖို့ဆောင်ရွက်နေကြပါတယ်။အခုလက်ရှိတစ်ကမ္ဘာလုံးကိုရိုနာဗိုင်းရပ်စ်ကူးစက်သူက83သန်းကျော်ရှိပြီးသေဆုံးသူက16သန်းကျော်ရှိပါတယ်ရှင်။ American သမ္မတရွေးချယ်ရေးအဖွဲ့ကတနင်္လာနေ့ကဂျိုးဘိုင်ဒန်ကိုအနိုင်ရမဲပေးလိုက်ပြီးဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကရွေးကောက်ပွဲအနိုင်ရဖို့လိုအပ်တဲ့မေပေါင်း290ထက်အများပြပို့ပြီးတော့အနိုင်ရခဲ့တာပါဂျိုးဘိုင်ဒန်က306မေရရှိနေတာဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်က232မေရနေတာဖြစ်ပါတယ်အခုလိုသူအနိုင်ရတာကြောင့် Republican သမ္မတဒေါ်နယ်ထရမ့်ဟာ American သမိုင်းမှာနှစ်ပေါင်း244နှစ်အတွင်းဒုတိယသက်တမ်းရှုံးနိမ့်တဲ့ပြင်ဆင်မမြောက်သမ္မတဖြစ်လာပါတယ်အကြိမ်နဲ့ရှင်ပြန်ရတဲ့ဒီနေရီမှာရွေးကောက်ပွဲမတမာမှုရှိတယ်ဆိုပြီးသမ္မတထရမ့်နဲ့သူ့ရဲ့အပေါင်းဖော်တွေကတရားရုံးတွေကိုလျှောက်ထားတင်သွင်းတဲ့တရားစွဲဆိုမှုပေါင်း90ကျော်လေးရှုံးနိမ့်ခဲ့ပြီးဖြစ်ပါတယ်။သမ္မတရွေးချယ်ရေးအဖွဲ့ဝင်တွေကပြည်နယ်လွှတ်တော်အဆောက်အဦတွေမှာပုံမှန်တွေ့ဆုံမဲပေးလေးရှိပေမဲ့ဒီနှစ်မှာတော့ပြည်နယ်တချို့မှာမဲပေးတဲ့နေရာတွေကိုလုံခြုံရေးအရာအများပြည်သူကိုအသိမပေးဘဲနဲ့ကျင်းပခဲ့တာဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကလူတဦးချင်းစီပေးတဲ့မဲအရာမဲပေါင်း9တန်းကျော်အသာစီးရခဲ့တာဖြစ်ပေမဲ့အမေရိကန်တို့ကျင့်သုံးတဲ့တဆင့်ခံဒီမိုကရေစီစနစ်အရာသမ္မတရွေးချယ်ရေးအဖွဲ့ကသာရွေးကောက်ပွဲရလဒ်ကိုအဆုံးဖြတ်ပေးတာဖြစ်ပါရဲ့ရှင်။အမေရိကန်တွေရဲ့စိတ်တည်းရေးရတိုက်ပွဲမှာဒီမိုကရေစီကအောင်ပွဲခံခဲ့တယ်လို့သမ္မတရွေးချယ်ရေးအဖွဲ့ကသူ့ကိုအနိုင်ရမဲပေးပြီးမှရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကပြောဆိုသွားပါတယ်။ရင်းငင်းချင်းချင်းအစိုးရအလွဲပြောင်းလုပ်ရေးကိုအနာအလွဲသုံးစားလုပ်ပြီးဟန်တားနိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။American ပြည်ထောင်စုရဲ့စနစ်ကိုယုံကြည်မှုအပြည့်နဲ့ American ပြည်သူတွေမဲပေးခဲ့ကြသလိုရွေးကောက်ပွဲရဲ့တမာတမန်ရှိမှုဂုဏ်သိက္ခာမပြတ်မယွင်းရှိနေစေဖြစ်ကြောင်း Mr. Biden ကပြောပါတယ်။သမ္မတရွေးချယ်ရေးအဖွဲ့ကဂျိုးဘိုင်ဒန်ကိုအနိုင်ရမဲအပေးပြီးမှသမ္မတ Trump ကတစုံတရာဝေဖန်ပြောကြားတာ ရှိသေးပါဘူး။အကျိန်းနဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာမဲမတမာမှုအကြီးအကျယ်ရှိခဲ့တယ်လို့တင်းငွေနေနေတုန်းကသမ္မတထရမ်ကတွစ်တာစာမျက်နှာမှာရေးသားခဲ့ပါတယ်ရှင်။
ビューアメリカンさん냐배မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 5953ညလိုင်းဒိုမီတာ25 kHz 7783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 5905တို့ကနေပါထုတ်လည်ပေးနေပါခင်ဗျာ
တော်ရရှင်များရှင်ကျမကစုမုံမှာထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးပါမယ်။အမေရိကန်ရှင်နေဆုံးဝီလျံဘာဟာရှစ်သတင်းပတ်ထဲသူ့ရဲ့ယာရုကနေနှုတ်ထွက်အနားယူတော့မှာဖြစ်ပါတယ်။တနင်္လာနေ့ကသမ္မတဒေါ်နယ်ထရန့်နဲ့ရှင်နေဆုံးတို့အင်ဂျူရောမှာတွေ့ဆုံမှုပြီးရှင်နေဆုံးဘာဟာခရစ်စမတ်အားလည်းရဲ့မတိုင်ခင်မှာယာရုကနေအနားယူတော့မယ်လို့သမ္မတထရန့်ကသူ့ရဲ့ Twitter လူမှုကွန်ရက်ကနေရေးသားဖော်ပြလိုက်တာပါ။သမ္မတထရန့်အစိုးရကိုအတော်လေးကိုချီးမွမ်းထားတဲ့ရှင်နေဆုံးဝီလျံဘာရဲ့ဖွဲ့စားကိုလည်းသူ့ရဲ့ Twitter အကောင့်မှာတင်ထားပါတယ်။စာထဲမှာတော့ရှင်နေဆုံးဘာဟာဒီဇင်ဘာလ23ရက်နေ့အထိပဲသူ့ရဲ့ရှင်နေဆုံးတာဝန်ကိုနောက်ဆုံးထမ်းဆောင်မှာဖြစ်ပါတယ်။ရှင်နေဆုံးဘာရဲ့နေရာမှာ2000ရှင်နေဆုံး Jeff Rose ကရှင်နေဆုံးဖြစ်နေယာယီတာဝန်ယူမယ်လို့သမ္မတထရန့်ကပြောပါတယ်။ရှင်နေကျုပ်ဘာဟာသမ္မတထရန့်ကိုထောက်ခံသူဖြစ်ပေမဲ့လို့ကျင်းပခဲ့တဲ့2020သမ္မတရွေးကောက်ပွဲမှာဒီရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေလောက်တဲ့ကြီးကြီးမားမားမဲမတမာမှုမျိုးမရှိခဲ့ဘူးလို့ရှင်နေကျုပ်ဘာပြောခဲ့တာကြောင့်ရွေးကောက်ပွဲရလဒ်ကိုခြေဖြတ်ဖို့အကြိမ်ကြိမ်ကြိုးစားခဲ့တဲ့သမ္မတထရန့်ကိုအမျက်ထွက်စေခဲ့ပါတယ်။သမ္မတထရန့်ကိုထောက်ခံသူ Republican အမတ် Lindsey Graham ကလည်းရှင်နေကျုပ်ဘာဟာသူတရားရေးရှင်နေကျုပ်ဖြစ်နေတာဝန်ယူထမ်းဆောင်ခဲ့တဲ့အချိန်တွင်တရားရေးဌာနရဲ့ပြည်စည်းရိုးရိုးမှုတွေကိုပြန်လည်ပြေနိုင်ခဲ့တဲ့ဥပဒေအတိုင်းမျက်များတတာဥပဒေနဲ့အညီဖြစ်အောင်စ조사ခဲ့တဲ့သူ့အတွက်ဂုဏ်ယူစရာတွေများစွာရှိပါတယ်လို့ဂုဏ်ယူကြောင်းချီးမွမ်းပြောဆိုခဲ့ပါတယ်။ဒီမိုကရက်တွေဘက်ကတော့ရှင်နေကျုပ်ဘာဟာသူ့တာဝန်သက်တမ်းတစ်လျှောက်သမ္မတထရန့်ရဲ့အကျိုးအတွက်ကိုပဲလုပ်ပေးခဲ့တယ်ဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်ရှင်။ပြန်ပြီးဆွေးခါရပြီးတဲ့နောက်သေဆုံးသွားနိုင်ခြေရှိတဲ့အမေရိကန်နိုင်ငံသား Robert Lidvonsom နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုဘက်ကအီရန်နိုင်ငံပေါ်မှာတံခါးအေးအေးယူမှုတွေစတင်လိုက်ပါပြီ။လွန်ခဲ့တဲ့2008ခုနှစ်အီရန်ကျွန်းတစ်ခုပေါ်မှာပျောက်ဆုံးသွားတဲ့အငြင်းစား FBI အရာရှိဟာအမေရိကန်နိုင်ငံသား RobertLidvonsom ရဲ့ကိစ္စမှာအဓိကပါဝင်ပတ်သက်တဲ့အီရန်ထောက်လှမ်းရေးအရာရှိနှစ်ဦးကိုတံခါးအေးအေးယူလိုက်တာဖြစ်ပါတယ်။အီရန်နိုင်ငံရဲ့စုံစမ်းထောက်လှမ်းရေးနဲ့လုံခြုံရေးဆိုင်ရာဝန်ကြီးဌာန MOIS ကအီရန်ထိပ်တန်းစုံစမ်းအရာရှိနှစ်ယောက်ဖြစ်တဲ့မိုဟာမက်ဘာဇီရီနဲ့အာမက်ခါဇိုင်းတို့ရဲ့နာမည်တွေကိုတံခါးအေးအေးယူမှုရဲ့စီးရင်ထဲမှာအမေရိကန်ဗန်နာရေးဝန်ကြီးဌာနကတနင်္လာနေ့ကထည့်သွင်းထုတ်ပြန်လိုက်တာပါ။အေးအေးယူပိတ်ဆို့ထားလို့ရနိုင်တဲ့အမေရိကန်ဗန်စီရင်သူတို့နှစ်ဦးမှာတော့ရှိပုံမရတော့ဘူးလို့အမေရိကန်အကြီးအကဲအရာရှိတဦးကသတင်းတောက်တွေကိုအွန်လိုင်းသတင်းလာရှင်းလင်းပွဲကနေပြောခဲ့ပါတယ်။ဒါပေမဲ့လည်းသူတို့နှစ်ဦးရဲ့အီရန်ပြင်ပလှုပ်ရှားသွားလာမှုတွေမှာတဆင့်ခံအေးအေးယူမှုတွေနဲ့တက်ရောက်မှုရှိနိုင်တယ်လို့တော့ပြောပါတယ်။အမေရိကန်နိုင်ငံသား Robert Lidvonsom ပျောက်ဆုံးသွားတာနဲ့ပတ်သက်ပြီးတော့အီရန်အနေနဲ့ပါဝင်ပတ်သက်မှုမရှိဘူးဆိုတော့အီရန်နိုင်ငံသားရဲ့ဝင်ကြီးင်းဆိုထားတဲ့သတင်းကိုပဲအီရန်ဆိုရပိုင်သတင်းဌာန ISNE ကအချိန်ကြိမ်ပြန်လည်ထုတ်ပြန်ပေးနေပါတယ် Robert Lidvonsom ဟာ2008ခုနှစ်မတ်လ9ရက်နေ့ကအီရန်နိုင်ငံရဲ့တောင်ပိုင်း Khans ကျွန်းစုကိုသွားရောက်ရင်းနဲ့ပျောက်ဆုံးသွားတာဖြစ်ပါတယ်သူဟာအဲ့ဒီမတိုင်ခင်9နှစ်တုန်းကတော့အမေရိကန်ပြည်ထောင်စုစုံစမ်းရေးဘူရို FBI မှာ22နှစ်ကြာလုပ်ကိုင်ခဲ့ပြီးတော့အငြိမ်းစားယူခဲ့သူလည်းဖြစ်ပါတယ်ရှင်နေဆက်ဖြတ်ဆိုပြီးတော့မြောက်ကိုရီးယားစန့်ကျင်ရေးသုံးပစ္စည်းတွေလွှတ်တင်ပေးပို့နေတာကိုတားမြစ်တဲ့ဥပဒေသစ်တရဲ့တောင်ကိုရီးယားနိုင်ငံမှာပြဋ္ဌာန်းလိုက်ပါပြီ။လူခွေလှူရှားသူတွေဟာလက်ကမ်းစာဆောင်တွေ၊ကွန်ပျူတာသုံး USB stick လေးတွေနောက်ငွေကြေးနဲ့သမာကျန်းစာတရားစာအုပ်တွေကိုတွဲပြီးတော့ချိတ်ထားတဲ့လေမုတ်ဖူပေါင်းအကြီးကြီးတွေလွှတ်တင်ပြီးတော့တတ်မှတ်နေဆက်ကိုကျော်လွန်ပေးပို့နေတာပြည့်နဲ့ချီလာပြီးဖြစ်ပါတယ်။ဒါပေမဲ့အခုတော့ဒီလိုမျိုးခွင့်ပြုချက်မရဘဲနေဆက်ဖြတ်ကျော်ပစ္စည်းတွေပို့လွှတ်နေတာဟာတရားမဝင်ဥပဒေချိုးဖောက်မှုဖြစ်သွားပါပြီ။ဒါကိုတနင်္လာနေ့ကတောင်ကိုရီးယားအာဏာရပါတီဘက်ကတော်မှာပြဋ္ဌာန်းလှုပ်ဆောင်နိုင်လိုက်တာလည်းဖြစ်ပါတယ်။ဒီတားမြစ်ချက်ဟာဆိုရင်လေကူပေါင်းတွေလွတ်ပြီးတော့နိုင်ငံတကာတည်အောင်လှုပ်ရှားဆောင်ရွက်နေကြတယ်။မြောက်ကိုရီးယားစတင်တဲ့သူတွေ၊လူခွေတက်ကြွလှုပ်ရှားသူတွေပါဝင်နောက်ခရီးရဲ့သာသနာပြုတွေအတွက်ပါကြီးမားတဲ့တက်ရောက်မှုဖြစ်ပါတယ်။MT Leaflet Law လို့ခေါ်တဲ့လက်ကမ်းစာဆောင်တွေပေးပို့တာဆန့်ကျင်တဲ့ဒီဥပဒေအသက်ဝင်လာပြီဆိုရင်ဒီဥပဒေချိုးဖောက်တဲ့သူမည်သူမဆိုအမေရိကန်ဒေါ်လာ 28,000 နဲ့ညီညာတဲ့ကိုရီးယားဝန်ငွေ330ပေးဆောင်ရမှာဖြစ်ပြီးထောင်နဲ့၃နှစ်အထိကြာခံရမှာလည်းဖြစ်ပါတယ်။တောင်က င်ကိုရီးယားကပြဋ္ဌာန်းလိုက်တဲ့ဒီဥပဒေသစ်ဟာတောင်ကိုရီးယားနိုင်ငံရဲ့လွတ်လပ်စွာမိမိရဲ့ဆန္ဒထုတ်ဖော်ပြောဆိုခွင့်ဒီမိုကရေစီအခြေခံစံနှုန်းတွေကိုတက်ရောက်မှုရှိစေတယ်ဆိုပြီးလူခွေလှုပ်ရှားသူတွေဘက်ကဝေဖန်ပြောဆိုနေကြပါတယ်ရှင်။2020ပြည့်နှစ်အထွေထွေရွေးကောက်ပွဲအတွင်းမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းကမြို့နယ်တွေမှာဒီဇင်ဘာလ31ရက်နေ့မတိုင်ခင်ရွေးကောက်ပွဲတွေပြန်ကျင်းပပေးစီလိုပါတယ်ဆိုတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ရဲ့ကြေညာချက်အပေါ်မှာတက်မတော်အနေနဲ့ကြိုးဆိုကြောင်းနဲ့လူအတာတွေကိုပူပေါင်းဆောင်ရွက်သွားမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကသူ့သဘောထားကိုထုတ်ပြန်ပြောဆိုလိုက်ပါတယ်ဒီကနေ့ကြာရောက်တဲ့46မိနစ်မြောက်ရခိုင်ပြည်နယ်နဲ့မှာကာကွယ်ရေးဦးစီးချုပ်ကပေးပို့တဲ့တဝင်လာတဲ့အခုလိုဖော်ပြပါရှိတာပါဒီတဝင်လာတဲ့မှာအကြမ်းဖက်အဖွဲ့ကြီးဖြစ်အစိုးရကကြေညာထားတဲ့ AA အဖွဲ့ကိုတော့အရင်ကလိုအကြမ်းဖက်အဖွဲ့ကြီးဖြစ်တုံ့နှုံတာမလုပ်တော့ပဲ ULAAA လို့ပဲကာကွယ်ရေးဦးစီးချုပ်ကတုံ့နှုံထားပါတယ်အလားတူနိုင်ငံတော်သမ္မတဦးဝင်းမြင့်ပေးပို့တဲ့ရခိုင်ပြည်နယ်နဲ့တဝင်လာတဲ့မှာလည်းလုံခြုံရေးအခြေအနေမရှိလို့မကျင်းပနိုင်ပဲရွှေ့ဆိုင်ခဲ့ရတဲ့ရခိုင်ပြည်နယ်ကရွေးကောက်ပွဲတွေအတွင်းရခိုင်ပြည်သူတွေအတွက်စိတ်မကောင်းဖြစ်ရပါကြောင်းနဲ့ဒီရွေးကောက်ပွဲတွေအမြန်ဆုံးကျင်းပနိုင်တဲ့အခြေအနေရောက်အောင်သက်ဆိုင်တဲ့လူပုဂ္ဂိုလ်အဖွဲ့ကြီးတွေဘက်ကဝိုင်းဝန်းကူညီဆောင်ရွက်ပေးကြဖို့ကိုလည်းသမ္မတဦးဝင်းမြင့်ကမေတ္တာရက်ခံထားပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုစတိုက်နားဆင်ရပါမယ်ရှင်
ကိုဗစ်ကာယောဂါကာလယာယီပိတ်ထားတဲ့ပြည်ရင်းလေရင်ခရီးစဉ်တွေမနေ့ကမှပြန်လည်ဖွင့်လှစ်တဲ့အခါခရီးသည်တွေလိုက်နာရမယ်။ချမ်းမာရေးဆိုင်ရာစီမံတွေထုတ်ပြန်လိုက်တဲ့အကြောင်းတင်ပြပါမယ်။ကျွန်မကတော့စုပါ။ပြည်ရင်းလေရင်ခရီးစဉ်တွေနဲ့လိုက်ပါကြမယ်။ခရီးသည်တွေအနေနဲ့ကိုဗစ်ယောဂါဘူးရှိမရှိချမ်းမာရေးစစ်ဆေးချက်အပါအဝင်ခရီးစဉ်တစ်လျှောက်လိုက်နာရမယ်စီမံတွေကိုချမ်းမာရေးနဲ့အောက်စားဝင်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ခရီးစဉ်အစုံရောက်ရှိရာဒေသတွေမှာသက်မှတ်ထားတဲ့စောင့်ကြည့်စစ်ဆေးခံရမယ့်အစီအစဉ်အပါအဝင်ကျန်းမာရေးဆိုင်ရာစီမံတွေကိုလည်းခီးသွားရလိုက်နာကြရမှာပါ။ခီးစဉ်မတိုင်ခင်ယောဂဘူးရှိမရှိသိနိုင်မှုကျန်းမာရေးဌာနကသက်မှတ်ထားတဲ့နေရာတွေမှာလေရင်လက်မှတ်အထောက်အထားပြပြီးစစ်ဆေးရမှာဖြစ်တယ်လို့ယောဂဘူးကူးစက်မှုရှိတာတွေ့ရှိခဲ့တဲ့ခီးတဲ့တွေအနေနဲ့လေရင်လက်မှတ်ကိုပြန်လည်တောင်းခံနိုင်အောင်စီစဉ်ထားတယ်လို့လည်းရန်ကုန်တိုင်းပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနဒုတိယညွှန်ကြားမှုဒေါက်တာထွန်းမြင့်ကပြောပါတယ
်။အကယ်၍မြန်မာပေါ်စစ်တွေထွက်ဖြစ်တယ်ဆိုလို့ရှိရင်လည်းရဖန်ပြန်ရရတော့ကျွန်တော်တို့ဒီဥစ္စာလေးညှိနှိုင်းဆောင်ရွက်ထားပြီးလည်းပဲဖြစ်ပါတယ်ဒါလေးပဲပြန်ရမှာပါအကဲ positive ထွက်ခဲ့တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ရဲ့ positive center တွေကိုတော့ပြီးတော့ကုသမှုခံယူရမှာလည်းပဲဖြစ်ပါတယ်ပြီးလို့ရှိရင်တော့ contact ဖြစ်တဲ့သူတွေကတော့ primary contact secondary contact ဒါနဲ့လက်ရုံးကြီးတွေပေါ့လေကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်မှာလည်းပဲဖြစ်ပါတယ်အဲဒါကြောင့်မို့ကျွန်တော်တို့ဒီနေ့လင်းရင်ဖီးစင်တော်တော်မဲဆိုချက်ကြင်မဝင်ခင်36နာရီအတွင်းစစ်ဆေးထားတဲ့ကျွန်တော်တို့ရဲ့ဒီ COVID-19 negative အဖြစ်ပေါ့။ဒါကိုကျွန်တော်တို့လိုအပ်ပါတယ
်။ COVID ပိုးရိပ်လူနာအများဆုံးရှိတဲ့ရန်ကုန်တိုင်းမှာတော့ခရီးမသွားခင်36နာရီအတွင်းမှာစုလိဖျားလမ်းမှာရှိတဲ့ tourist farm အဆောက်အုံနဲ့အောင်မင်္ဂလာအဝေးပြင်ဝင်းနဲ့ကဒေသန္တရကျန်းမာရေးဌာနတို့မှစစ်ဆေးနိုင်ပါတယ်။ရန်ကုန်တိုင်းပါဝင်အင်ဂျင်မထုတ်ဖို့တတ်မှတ်ထားတဲ့ဒေသကနေတခြားဒေသတွေကိုသွားရောက်တဲ့ခရီးသွားတွေအနေနဲ့ခရီးစဉ်အဆုံးမှာစောင့်ကြည့်စစ်ဆေးခံရမှာဖြစ်တယ်လို့ယောဂဘူးရှင်ရှိထပ်မံစစ်ဆေးခံရမှာပါ။အင်ဂျင်မထွက်ရအမိန့်ထုတ်ပြန်မထားတဲ့ပြားပြည်နယ်ကိုပြန်မှုစီစဉ်နေတဲ့ရန်ကုန်မြို့ရောက်ဆေးရှာဖို့ကတော့နေရက်ပြန်မှုပြင်ဆင်ထားတယ်လို့ပြောပါတယ်
နေရက်လက်မှာတော့ဝယ်ထားပြီးသားပြီးပြန်ဖို့အတွက်ဆိုနာမည်စနေနေ့ရက်ရောဟိုယောဂပူရှိမရှိအဲ့လိုမျိုးသက်စီမှာစနေနေ့မနေ့9နာရီအရောက်သွားရမှာဟုတ်ရရတော့ quality ဝေရမှာတဲ့ quality ဖနေရတော့ဝေရမှာအဲ့လိုမျိုးတော့သူတိထားတာပေါ့နော်ဟုတ
်ဒီရင်းနေကြောင်းခီးစင်တွေကိုရှမ်းမာရေးတမတ်ချက်တွေချမှတ်ပြီးပြန်လည်ပြေးဆွဲခွင့်ပြုလိုက်ပြီးဖြစ်ပေမဲ့လေကြောင်းလိုင်းတွေကတော့ခီးစင်တိုင်းကိုပုံမှန်ပြေးဆွဲတာမျိုးမရှိသေးပါဘူးရန်ကုန်မြို့ကနေချင်းမြင့်နယ်ဖလန်းမြို့ကိုပြန်မှုပြင်ဆင်နေတဲ့ဒုစင်ဆွေကလည်းပြည်ရင်းခီးစင်တွေပြန်ဖွင့်ပြီဆိုပေမဲ့အခက်အခဲတချို့ရှိနေတယ်လို့ပြောပါတယ်
။အခုလေလိုက်ပြန်ဖွင့်နေဆိုတာတရင်ကြတော့စောင့်နေတယ်ပေါ့နော်မျိုးရင်းချက်ချင်းချင်းနဲ့ဒါပေမဲ့လေချင်းပြည်နယ်ကိုပြန်ဖို့လိုင်းကလေးမျိုးကကြတော့ပါမလာဘူးပြန်ချင်တာပေါ့ဖလန်းနေချင်တဲ့ခရစ်စမတ်မှာအဲကြတော့ပြန်လို့မရဘူးဖြစ်နေတယ်ပေါ့နော်အဲဒီနှစ်တော့ရန်ကုန်မှာပဲရှိနေလို့မထင်ဘူးဟုတ်ကားနဲ့ပြန်ရမယ်ဆိုရင် ဆယ်လေးရက်၂၁ရက်အဲ့လိုမျိုးပိုနေရဆိုရင်ရန်ကုန်ကနေပြန်လာတဲ့သူအားလုံးပေါ့နော်ကလေးမျိုးကနေထုတ်ပြန်ထားတာသူတို့၂၁ရက်နေ့ဝင်ရမှာတဲ့ကလေးမျိုးမှာအခုကကြတော့လေရင်နဲ့ပြန်လို့ရှိရင်ဒါတော့၃ရက်အတွင်းပဲဝင်ရမယ်အဲ့လိုမျိုးရှိတဲ့အခါကျတော့ထုတ်ပြန်ချက်ကနည်းနည်းမရှင်းတယ်လို့ဖြစ်နေတယ်ပေါ့နော်ကားဟာပြောပြန်ရမယ်ဆိုရင်ကလေးမှာ quarantine ဆယ်လေးရက်လောက်ဝင်ရမယ်အဲ့လိုမျိုးဖြစ်နေတဲ့အခါကျတော့လေရင်တိုင်းကျတော့လေကလေးဖက်ကအခုဒီလာတွင်မရှိသေးဘူးဆိုတဲ့အခါကျတော့ကားတစ်စီးလုံးဟာတော့ပြန်မေးဆိုရင်လည်း quarantine အကြကြီးဝင်ရမှာကြတော့နည်းနည်းတော့အချိန်မပြေဘူးပေါ့ဟုတ
်ကံရောဂါကူးစက်မှုတွေရှိနေတဲ့အချိန်မှာပဲပြည်ရင်းလေရောင်းလိုင်းတွေပြန်ခွင့်ပေးလိုက်ပေမဲ့စက်တင်ဘာလကလေးကပိတ်ထားတဲ့ပြည်ပခီးစဉ်တွေကိုတော့ဒီနှစ်ကုန်အထိပိတ်ထားဆဲဖြစ်ပါတယ်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ထားတဲ့စီးရင်အရာပြည်ရင်းမှာကံရောဂါကြောင့်သေဆုံးသူ2200ကျော်နဲ့ကူးစက်သူအထူးကျူးလူနာပေါင်းကတော့3900ကျော်ရှိနေပါတယ်ရှင်ကျမကတော့စုစုပါရန်ကုန်မြို့ကနေတရင်ပြပို့ထားပါတယ
်မနက်ငယ်မှာကိုဗစ်ကရောဂါကူးစက်မှုတွေကြောင့်အများပြည်သူသွားလာရမှာအသုံးပြုတဲ့အဝေးပြေးကားတွေနဲ့မြေရထားတွေကိုဆက်လက်ကန့်သတ်ထားအောင်ဖြစ်တဲ့အကြောင်းတင်ပြပေးချင်ပါတယ်ကျမမိခါပါတီရင်းနေကြောင်းခီးစဉ်တွေကိုဒီတစ်ပတ်ထဲပြန်လည်ပြေးဆွဲခွင့်ပြုလိုက်ပေမဲ့အများပြည်သူအသုံးပြုနေကြတဲ့မြေထားတွေနဲ့အဝေးပြေးကားလုပ်ငန်းတွေကိုတော့ကန့်သတ်ထားအောင်မှာဖြစ်တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်စက်တင်ဘာလတည်းကကန့်သတ်ထားတဲ့ခီးသွားလာမှုတွေကိုပြန်လည်ဖြေလျှော့ပေးရမှာတော့ရောဂါကူးစက်မှုတွေထိန်းချုပ်နိုင်အောင်အဓိကထားစဉ်းစားနေရတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောရေးဆိုခဲ့ရှိသူဒေါက်တာတနိုင်ဆိုက VOE ကိုပြောပါတယ
်ဒီကျွန်တော်တို့ရောဂါထိန်းချုပ်ရေးသဘောကလည်းဒီပြင်ပါတဲ့ခွန်ဖိရတာနော်ဖိတဲ့အချိန်မှာဒီအားနဲ့တုံးပြီးတော့ဖိထားရယ်ဒါပေမဲ့ပြန်လွတ်တဲ့အချိန်ကရေးကြည့်ရယ်လွတ်တဲ့အချိန်မှာရုပ်ပြည့်လွတ်လိုက်တဲ့ခါကျရင်တော့ဒီစပလင်ကကန်တယ်လို့မျိုးပေါ့အင်းအားနဲ့ကြံကန်ပြီးတော့တဲ့ကျွန်တော်တို့ကလွတ်တယ်ပေါ့နော်ဖြည်းဖြည်းချင်းပဲကျွန်တော်တို့ကလွတ်လာတဲ့သဘောရှိ
ကယောကကူးစက်မှုတွေတိုးလာရကခီးတွားလာမှုတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့တားမြစ်ထားပေမဲ့ကုန်စည်စည်းစင်းမှုတွေမှာထိခိုက်မှုတက်တာအောင်ကုန်တင်ရင်မောင်းတဲ့ရင်နောက်လိုက်အကူတွေကိုတော့ကျမရေးစစ်ဆေးပြီးတော်လာခွင့်ပြုထားပါတယ်ခီးတဲ့တင်ကားတွေကယောဂါကာလစီကံသတ်မှတ်ချက်တွေနဲ့အညီပြန်လဲခွင့်ပြုဖို့လဲတိုင်းနဲ့ပြည်နယ်တချို့ကပြင်ဆင်နေကြပါတယ်မြန်မာနိုင်ငံမှာကယောဂါတကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာတော့ခီးတဲ့တင်အဝေးပြေးကားတွေကိုဝင်ရောက်ခွင့်ပြုဖို့စီစဉ်နေတယ်လို့လဲရန်ကုန်တိုင်းအောင်မင်္ဂလာအဝေးပြေးဝင်းကအုပ်ချုပ်ရေးမှူးဦးအောင်မြင့်ဝင်းက VOE ကိုပြောပါတယ
်တိုင်းဒေသကြီးသူကပြန်ခွင့်ပေးတယ်ပြည်နယ်ဆိုတာလက်ခံတယ်ရန်ကုန်တိုင်းကလွတ်ချင်တိုင်းလေပြည်နယ်ကလက်မခံအစ်မပြည်ဘူးချင်းကျောင်းတော့ချိတ်ဆက်တာပေါ့ညီမလေကံပြည်နယ်ဆိုရင်ဟိုတို့နင်းဦးနေနေဆိုစစ်တွေပဲတနင်္လာကိုစစ်တွေပဲကိုတနင်္လာနဲ့ပုံတော်ဦးကြတော့တောင်ကုန်းတို့တန်တွဲတို့အဲ့ဘက်ကိုနှစ်ဖက်ခွဲလွတ်တယ်သုံးရက်ပေါ့နော်တနင်္လာနေ့တနင်္လာပုံတော်ဦ
းယောဂါကူးစက်မှုအဆိုးဆုံးကြုံနေရသေးဖြစ်တဲ့ရန်ကုန်တိုင်းတဲကအဓိကအဝေးပြေးကားဂိတ်တွေဖြစ်တဲ့အောင်မင်္ဂလာနဲ့တကုန်းအေရအဝေးပြေးကားဝင်းတွေကနေတနိုင်ငံလုံးကိုသွားလာနေတဲ့ရင်လိုင်းစုစုပေါင်း400နီးပါးရှိပြီးကယောဂါကာလမတိုင်ခင်အချိန်ထိနေ့စဉ်ခီးသွား2000လောက်ရှိနေတယ်လို့ရန်ကုန်တိုင်းအများပြည်သူတည်ယူပို့ဆောင်ရေးကြီးကြပ်မှုအာဏာပိုင်အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ကယောဂါကြုံခဲ့ပြီးတဲ့နောက်အသွားအလာကန့်သတ်ထားခဲ့ရပြီးတဲ့နောက်မှာတော့ကုန်စည်တင်ဖို့အတွက်ကားစင်းရီ20လောက်သာပြေးဆွဲနေရပါတယ်။အများပြည်သူသွားလာရေးမှာအဓိကအသုံးပြုနေတဲ့မြေထားလုပ်ငန်းတွေကိုလည်းအကန့်အသတ်နဲ့သာခွင့်ပြုထားပါတယ်။ယောဂါကူးစက်မှုတွေအစိုးဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းမျိုးဘက်ရထားတွေတိုးချဲ့ပြေးဆွဲဖို့ကျန်းမာရေးဝန်ကြီးဌာနကိုတင်ပြထားပေမဲ့ခွင့်ပြုချက်မရသေးဘူးလို့မြန်မာနိုင်ငံမြေထားလုပ်ငန်းဦးဆောင်ညွှန်ကြားရေးမှူးဦးကျော်စိုးလင်းကပြောပါတယ်။
ဒီကတော့အဲ့ဒီဟိုကပဲကျွန်တော်တို့ရုံးကြီးနေပေါ့နော်ရုံးကြီးနေမှာ social distancing မရဘူးပေါ့ခီးတဲ့နည်းနည်းများတယ်ပေါ့နော်တစ်လက်စီကနေသုံးတဲ့ဆိုရထားနည်းနည်းတိုးပြလိုက်ရယ် social distancing နည်းနည်းပိုကောင်းမယ်ပေါ့နော်အဲ့ဒီရဲ့ချက်ပါဟုတ်ဟုတ်ရုံးတဲ့ရုံးစင်းအချိန်လေးကိုကြည့်ပြီးတော့အဲ time manager ကသူ့ရန်ကုန်တိုင်းရဲ့အချိန်လေးကိုကျွန်တော်တို့ဒီတင်ပြတော့ကျွန်တော်တို့ကဆက်တင်ပြရတာရှိတာဟုတ်တကယ်အဝေးကြီးရတော့မရှိဘူးဗျ
ကယောကမတိုင်ရင်အချိန်ထိရန်ကုန်ကနေပြေးဆွဲနေတဲ့မန္တလေးပြည်မော်လမြိုင်ပုဂံပဲခူးအုတ်ကံကြီးမြင့်နိုင်တာရောကြီးမြင့်နိုင်ပြီးစားတဲ့ရထားခီးစဉ်၁၁ခုကိုတော့ရနာထားသေးဖြစ်ပါတယ်။မန္တလေးတိုင်းမှာတော့မန္တလေးမြို့ကြီးနာမန္တလေးလာရှိုးစားတဲ့ရထားခီးစဉ်၆ချောင်းကိုဆက်လက်ပြည့်စွဲနေပြီမဲ့လက်တလုံးနောက်ထပ်တိုးချဲ့ဖို့အစီအစဉ်မရှိသေးဘူးလို့လည်းပြောပါတယ်။က
ကျမရင်းနဲ့အာကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းအထူးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ2000နေရာကျော်နဲ့ကူးစက်သူအတိပြုလူနာပေါင်းကတော့3,800ကျော်ရှိနေပါတယ်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။ ရခိုင်ပြည်မှာတမ်တော်သားများပြနေနိစတူတွေကိုဗစ်ရောဂါပိုးကူးစက်ခံထားသလိုစစ်တွေမျိုးကဆေးရှောင်စခန်းမှာလည်းကူးစက်မှုချုပ်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်စစ်တွေမျိုးမှာကိုဗစ်ကရောဂါကူးစက်သူတွေထဲတမ်တော်သား50လောက်နဲ့နိစတူတွေပါပါဝင်ကြောင်းပြည်내ကျန်းမာရေးဌာနကအကြေပြုပါတယ်။အခုဆိုရင်တပြည်နယ်လုံးမှာကူးစက်သူတည်ပြုလူနာ6000နီးပါးရှိနေပြီလို့လည်းရခိုင်ပြည်နယ
တော်တော့အတီပြူလူနာတွေကိုတော့စစ်တွေမျိုးကတမ်တော်စေယုံမှာအတော်လာကင်တထားပြီးစောင့်ကြည့်စစ်စစ်နေတယ်လို့လည်းဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။ဒါပေမဲ့လည်းတမ်တော်သားတွေရောဂါကူးစက်မှုနဲ့ပတ်သက်လို့တာဝန်ရှိသူတွေဘက်ကသတင်းထုတ်ပြန်တာမရှိသလိုဖြစ်ပေါ်တဲ့အကြောင်းရင်းကိုလည်းရှင်းရှင်းလင်းလင်းမသိရပါဘူး။စစ်တွေမျိုးမှာပဲလဲနာကန်နေပခတ်တွေကြောင်းတင်းဆောင်နေကြတဲ့ဒုက္ခတွေတွေခိုလုံရနေရမှာလေ။ကိုပဲရောဂါကူးစက်မှုတွေရှိခဲ့ပါတယ်။စစ်တွေမျိုးစူတောင်းပြေးဘုန်းတော်ကြီးကြောင့်မှာဘုန်းတော်ကြီးတပါးနဲ့ကိုရင်လေးတပါးရောဂါကူးစက်ခံရကြောင်းအတည်ပြုခဲ့တဲ့နောက်စခန်းတစ်ခုလုံးမှာတော်လာကန့်တတ်ထားတယ်လို့စူတောင်းပြေးကြောင်းတက်ကစာရှားဆရာတော်ဦးပညာတီးကမိန့်ပါတယ်
။ဒီနေ့ကတော့ဦးဇင်းတို့ဥစ္စာပေါ်ဆင်းအောင်ကဆင်းလာပြီးဆရာတော်ကြီးရောအဲ့ကိုရင်လေးရောဆင်းတော့ဆင်းလာတယ်ဒါပေမဲ့ဘုရားပေါ့ဟိုလူတွေနဲ့တော့တိတ်ရောထိပ်ပြီးတော့နေလို့မရသေးဘူးအဲ့လိုအရှင်မျိုးပေါ့အဲကိုရင်လေးလေးဒီလိုပဲကိုရင်လေးလေးဒီလိုပဲတော့အတူတပါးလေးအခန်းထဲမှာနေရတာပေါ့အဲ့လိုဆင်းရောတော့ဆင်းလာပြီအဲ့လိုအရှင်အကုန်လုံးတော့ချလာတာပဲဦးဇင်းတို့အဲစပေးချောင်းတွေရောဦးဇင်းတို့ဘုံကြီးတွေရောအကုန်လုံးချလာတာပေါ့ဒီမှာတော့လို့မရဘူး
တမ်တော်နဲ့အေရခိုင်လက်နက်ကင်ဖွေးကြစေရေးပနိပခတွေကြောင့်တောက်တော်ဘူးဒီတော်ရသေးတော်ဘလဝဆက်တဲ့မျိုးနေတွေကနေရာဆုံးခါထွက်ပြေးလာကြတဲ့စစ်ဆောင်ဥယျာဉ်ညာနီးပါးရှိတဲ့ဆူတောင်းပြေးကြောင်းတိုက်ဒုက္ခသည်စခန်းမှာခိုလုံနေသူတွေအတွက်ကမ္ဘာစစ်နယ်ရဲ့ခါအစီအစဉ် WFP ကတာဝန်ယူထားပေမဲ့အခက်အခဲတွေကြုံနေရရှိမှာပဲအခုလိုရောဂါကူးစက်မှုတွေပါကြုံနေရတာလို့လည်းဆရာတော်ဦးပညာသင်ကြီးကမိန့်ပါတယ
်အဲစာဝဲမြေကတော့ဥစ္စာပေါ့ဘလိုလဲဆိုမှဘလိုလဲဖော်မယ်ဥစားပေါ့အပြင်ကထွက်လို့မရဘူးလေအပြင်ထွက်လို့မရဘူးဆက်တော့ကမင်းကြီးကတော့ဖြတ်ခဲ့တော့ရှိရတယ်ရှိတာပေါ့နော်ဟိုကမင်းကျွေးတာကတော့ဟိုကတော့ကျွေးပါတယ် WFC ပေါ့အဲ့ဒါနေပြီးတော့တောင်းရင်ယူပါတယ်ဒါမှမဟုတ်သူတို့ဟိုအစင်းနေတာလေးတချို့ရှိတာပေါ့နော်ဟိုသူတို့ကျွေးတာနဲ့ကိုတို့ဟိုတားတာနဲ့ဆိုတော့အဲ့လိုအစင်းကြီးပေါ့အဲ့လိုလေးရှိတာပေါ့အဲ့ဒါရှိတယ်နောက်ပြီးတော့အလောက်ကန်ကြီးတဲ့သူတို့ကဟိုလုံးလုံးမရဘူးလေတချို့လေးဒီကိုထွက်ပြီးတော့လုံးကြတာပေါ့နော်ဒီကခုကြတော့အလုပ်ကလေးထွက်လို့မလုပ်ရဘူးအဲ့လိုဖြစ်နေတာပေါ့
ရခိုင်ပြည်နယ်စစ်တွေမြို့မှာတမ်တော်သားတွေတာမကဒုက္ခတွေကြားမှာပါယောဂါကူးစက်မှုတတိတဲ့ကြောင်းစိုးရိမ်မှုတွေလည်းထွက်ပေါ်လာနေပါတယ်တိုက်ပွဲတွေကြောင်းရှင်းပြည်နယ်ပလောဝမြို့နယ်ကနေထွက်ပြေးလာပြီးစစ်တွေမြို့မှာခုံလုံးနေသူဦးလှကျော်စောကလည်းလူစုလူဝေးရှောင်ဖို့မလွယ်တဲ့ဒုက္ခတွေစခန်းကြားကာယယောဂါကူးစက်မဲ့အန္တရာယ်ကိုပါစိုးရိမ်နေရတယ်လို့ပြောပါတယ
်အဲ့ဒါတော့နေ့နေ့တော့ရှိတာပေါ့ပြည်နယ်တော့ဟိုဘယ်လိုလဲစကန်တစ်ခုမှဆိုတော့လူကဟိုနေတာကိုကိုယ်တော်ပြီးတော့လူကအများစုပြီးတော့အဲ့ဒါဆွေးနွေးရတော့ရှိတယ်လေလို့ဆိုတော့ကျွန်တော်ကဟိုအစာရိတ်ခါပေါ့အစာရိတ်ခါဆိုတော့ဟိုကထမက်တော့ကြည့်တယ်လေထမက်တော့ကြည့်တယ်နောက်ပြီးဟိုကကိုလူတွေဟာကိုမရတော့ဘူးပေါ့လူတွေကပြောတာကအခက်ကြီးဆိုတာကဟိုကဥမာဟိုကကိုတွေမဟုတ်ပေးဟိုကလေစနာဥမာတဖို့ပေါ့နော်ချောက်ဆိုနေမတော့တာခနာတာတွေအဲ့လိုအဲစီဝါပေါ့ပြောပါဦးမြင်ဟာပြည့်စင်တယ်ဟိုတကလည်းဆရာတော်ကဒီပြည့်ပြည့်ကြောင့်ဒီစခန်းကလူလူဟိုကလေခက်ကြီးရှိတယ်
ရခိုင်ပြည်နယ်မှာတိုင်ပွေးတေကြောင်းနေရာစွန့်ခါထွက်ပြေးနေရသူ3,900ကျော်ချီရှိနေပြီစစ်တွေမြို့မှာဆိုရင်စစ်ဆောင်ဦးရဲ 9,000 ကျော်ချီရှိနေတယ်လို့လည်းစစ်ဆောင်တွေကိုစည်းရင်းကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်များစေရုံ REC ကခန့်မှန်းထားပါတယ်မြန်မာနိုင်ငံမှာတကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ34ယောက်နဲ့ကူးစက်ခံရသူ4,000နီးပါးရှိနေကြောင်းလည်းပြည်သူ့ကျန်းမာရေးဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ပါစစ်တွေမြို့ကနေသတင်းပို့ထားတာဖြစ်ပါတယ်
ကပ်ဘေးကာလမလေးရှားနိုင်ငံမှာရောက်ရှိနေကြတဲ့ မြန်မာနိုင်ငံသားနောက်ထပ်အယောက်190ကျော်တို့နေရာပြန်ပို့ရမှာထိမ့်သိမ်းစခန်းတွေကလူရစီအကျဉ်းသား50နီးပါးပါဝင်တဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။ကက်ယောဂါကာလမလေးရှားနိုင်ငံမှာတောင်တင်နေသူတွေနဲ့ထိမ့်သိမ်းခံရသူမြန်မာနိုင်ငံသားတွေကိုတန်ရုံးစီစဉ်တဲ့နေရာပြန်ပို့နေရာမှာနောက်ထပ်အယောက်190နေရာပြန်ပို့ပေးခဲ့တာပါ။မနေ့တုန်းကတော့ပြန်ခွင့်ရသူတွေထဲမှာလူမှုကြီးကြပ်ရေးစခန်းတွေမှာထိမ့်သိမ်းခံရသူတွေလည်းပါဝင်ခဲ့ကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပြပါတယ်။
အဲဟုတ်ဆောင်မြန်မာနိုင်ငံသားစုစုပေါင်း183ဦးအကြောင်းမျိုးကြောင့်မလေးရှားနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ကန့်နေရနေပြီးတော့48ဦးပါတယ်ဟုတ်ကဲ့အမျိုးသမီး10ဦးပါဝင်တယ်ပေါ့အဲအပြောင်းပြောင်းဟုတ်လူရည်တရားတော့မတူကြဘူးပေါ့နိမတူကြဘူးသူတို့ဒီ immigration ဌာနမလေးရှားနေကိုပြန်ဖို့ခွင့်ပြုမှာတော့ပြန်နေရတဲ့အနေအထားဆိုတော့ဟိုဘယ်လိုခေါ်မလဲပြန်ခွင့်ရှိတဲ့လူတော့အဲ48ဦးပါဟုတ်တချို့က5လရှိတယ်တချို့က3လရှိတယ်တချို့က9လရှိတယ်ကျင်မြမသားမကြီးအခုအစ်စ်ကိုတိုင်းလာရောက်ပြီးသူတို့ကိစ္စတွေကိုပြုဆောင်ဆွေးနွေးတယ်မေးမြန်းတယ်မြမနိုင်ငံမှာလည်းချမ်းမကြီးတွေကောင်းအောင်မနေဖို့ဆိုတဲ့အကြောင်းအဲအဲ့ဒါမျိုးစသမကြီးကိုတိုင်းလာပြီးပြောတယ်ပေါ့မှာ
အကျဉ်းစခန်းကနေနေရပြန်သူတွေကိုတော့မလေးရှားနိုင်ငံကမြမပရဟိတအဖွဲ့ကြီးတွေကအစားအသောက်နဲ့အဝတ်အစားတွေကိုလူတန်းပေးခဲ့ပါတယ်ကိုဗစ်ကပ်ဘေးကာလအတွင်းနိုင်ငံတွင်တရားမဝင်ရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားသားတွေနေရပြန်ကျင်နေဆိုရင်တတ်မှတ်ထားတဲ့ဒဏ်ချင်းငွေပေးဆောင်ပြီးနိုဝင်ဘာလ16ရက်နေ့ကနေ၈နှစ်ဂျွန်လ30ရက်အတွင်းပြန်နိုင်ကြောင်းမလေးရှားတာဝန်ရှိသူတွေကခွင့်ပြုထားပါတယ်။ထိန်းသိမ်းရေးစခန်းကလူရဲစစ်သူတွေကတော့ဒဏ်ချင်းပေးကြမလို့ပဲပြန်ခွင့်ပြုထားပါတယ်။ကပေးကာလမှာထိမ့်သိရေးစကန်း73ခုကမြန်မာတထောင်ကျော်ကိုနိုဝင်ဘာလထဲမှာနေရပြန်ပို့ခဲ့ပြီးအခုနောက်ထပ်လည်းလူရဲစိတ်နေသူတွေကိုပြန်လွတ်ပေးနေတာပါခက်မှန်းကြီးမြန်မာနိုင်ငံသား9ဒိန်ခွဲလောက်အလုပ်လုပ်ကြနေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကပ်ရောဂါကာလအတွင်းစားဝတ်နေရေးနဲ့အလုပ်ကန့်အခက်အခဲတွေကြောင့်နေရပြန်ပို့မြန်မာတိုင်ရုံးမှာစရင်ပေးသွင်းထားသူ1000ကျော်ရှိနေပါတယ်ကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ400ကျော်နဲ့ကူးစက်သူ8000ခွဲလောက်ရှိနေတဲ့မလေးရှားနိုင်ငံမှာနောက်ထပ်ကူးစက်မှုတွေတိုးလာနေချိန်မှာပဲမြန်မာနိုင်ငံသားတွေနေရပြန်နေကြတာဖြစ်ပါတယ်။ကျွန်မမအေးအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ
်။ VOA American Dance ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်။
အမေရိကန်ပြည်ထောင်စုတဝမ်းမှာဒီသတင်းပတ်ထဲကိုဗစ် -19 ကာကွယ်ဆေး3သန်းလောက်ပထမဆုံးဖြန့်ဝေမှာဖြစ်ပြီးရောဂါကူးစက်နိုင်တဲ့အန္တရာယ်ကြောင့်ဆေးကုသပေးနေတဲ့ကျန်းမာရေးလုပ်သားတွေကိုဦးစားပေးဖြန့်ဝေပါလိမ့်မယ်။တမ်းပြည်တဝမ်းကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူရေအတွက်ဆက်တိုနေချိန်မှာပဲကာကွယ်ဆေးတွေစဖြတ်နေပြီဖြစ်တဲ့အကြောင်းမစ္စတာကွင်ပေးပို့တဲ့သတင်းလောက်ကိုတင်ပြပါမယ်။ကျွန်တော်ဒိတ်တန်ကပယောဂကြောင့်မောင်တိကျနေတဲ့အချိန်မျောလင်းကျဲလင်တန်းလို့ပြောရမှာပါကာကွယ်ဆေးတင်ထားတဲ့ကုန်ကားကြီးတွေဒီသတင်းပတ်ထဲမှာ Pfizer နဲ့ BioNTech ရဲ့ COVID-19 ယောဂကာကွယ်ဆေးထိုးဆေးကြီးတက်သမား6သန်းကိုစတင်ဖြန့်ဝေနေပါပြီအန်တီရန်နဲ့ရင်ကူးတာမှုပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေတက်ကြီးရွယ်ဦးတွေနဲ့စောင့်ရှောက်ရေးဂီယာတွေမှာအလုပ်လုပ်နေသူတွေကုသခံနေသူတွေကိုပထမဆုံးဦးစားပေးပါလိမ့်မယ် Johns Hopkins တက္ကသိုလ်ရဲ့ဆင်းရီရာအမေရိကန်ပြည်ထောင်စုတော်ဝန်သိဆုံးသူရေအတွက်3သိန်းလောက်ရှိလာနေပါတယ်။ COVID-19 ရောဂါကူးစက်မှုတွေဆက်တိုးနေတဲ့အတွက်ကုသရေးကိုအပြင်းအထန်လုပ်ကိုင်နေရတဲ့ပြည်နယ်တစ်ခုကတော့ New Jersey ပြည်နယ်ပါ။ပြည်နယ်အုပ်ချုပ်ရေးမှူး Phil Murphy က ABC ရုပ်သံကိုအခုလိုပြောပါလိမ့်
။ For all the good news, the light at the end of the tunnel and the vaccine exemplifies that as much as anything. The next number
တရင်တော်ကူကတော့နိုင်ငံဆုံးမှာအလင်းလင်းလို့မြင်ရတာပါ။ငါဝယ်သေးထွက်လာတာကအဓိကပဲလို့ပြောပါလိမ့်မယ်။ဒါမဲ့သတင်းမှတ်ဒီမှာထပ်ထွက်လာတဲ့သေဆုံးတဲ့အရေအတွက်ကိန်းကလန်းတွေကအကြီးအကျယ်ကြောက်စရာပါ။လူတွေကိုနှာခေါင်းစည်းတွေမဖြုတ်ပါနဲ့ဘေးကင်းအောင်နေပါဆိုပြီးတောင်းပန်နေရတယ်
။ကာကွယ်ဆေးတွေစထိုးပေးနေတဲ့အချိန်မှာပဲ Moderna ဆေးကုမ္ပဏီက COVID-19 ကာကွယ်ဆေးကိုအရေးပေါ်ကုသရေးသုံးပေးဖို့ အမေရိကန်အစားအစာနဲ့စီးပွားစီမံကုကဲရေးဌာန FDA ကစဉ်းစားပါလိမ့်မယ်။ဒါပေမဲ့လည်းတချို့လူတွေကဝယ်ဈေးထိုးမှဟုလက်မခံပဲညှင်းမှဟုကျန်းမာရေးအရာရှိတွေစိုးရိမ်နေကြပါလိမ့်မယ်။
So there are a lot of people out there that are hesitant to receive the vaccine for any reason.
အကြောင်းကြဲအမျိုးမျိုးနဲ့ကာကွယ်ဆေးထိုးရမှာတွန်းဆုံနေတဲ့သူတွေအများကြီးရှိနေပါတယ်။အဲ့ဒီလူတွေကိုကာကွယ်ဆေးထိုးတာကဘေးကင်းလုံခြုံနဲ့ထိရောက်တယ်လူတူးချင်းအတွက်ရောကမ္ဘာလူမှုအတိုင်းအဝိုင်းအတွက်ပါအရေးကြီးတယ်ဆိုတာကိုနားချနိုင်ဖို့လိုမယ်လို့ကျွန်တော်ယုံကြည်ပါတယ်။
ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့ Vaccine Nationalism လို့ခေါ်တဲ့နိုင်ငံတွေကကာကွယ်ဆေးရဖို့ကိုအမျိုးသားရေးကိစ္စတစ်ခုလို့သူတဲ့ငါပြန်ဆိုင်ကြီးကိုပိုင်ဖို့ပဲကြိုးစားနေတာကြောင့်ဆင်းရဲတဲ့ဒဏ်ကြီးတွေအတွက်ခက်ခဲနေရှိနိုင်တယ်ဆိုတာသတိပေးပြောဆိုနေပါတယ်။ကျန်းမာရေးဆောင်ရှောက်မှုအတွက်ရှိတဲ့ရင်းအမြစ်တွေကိုကာကွယ်ဆေးအတွက်ဦးစားပေးကြောင်းသွန်ရတဲ့အန်ဒီရ်ကလည်းပို့ကြည့်လာတယ်လို့ကျန်းမာရေးပညာရှင်တွေကပြောပါတယ်။ Johns Hopkins တက္ကသိုလ်နိုင်ငံတကာကာကွယ်ဆေးအကဲဖြတ်ဌာနNigeria နိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ချစ်စိုးဘောဝန်တို့ဒီကအခုလိုပြောပါလေ
And so where is that money going to come from? That money is definitely going to displace healthcare spending for other things. And if you think about the
ဒီလိုငွေကဘယ်ကလာမလဲ?ကျမကြီးစောက်ရှောက်ဖို့တခြားနေရာတွေမှာသုံးရမယ့်ငွေတွေကမဖြစ်မနေယူသုံးရလိမ့်မယ်။ခမျိုးဆဲနိုင်ငံတွေကြုံရတဲ့ဒီရောဂါကပ်ဆိုးရဲ့ဝင်တို့ဝင်ပိုးတွေကိုတွေးကြည့်ပါ။လူတွေတော်တော်များများကရမယ့်အကျိုးကျေးဇူးနဲ့နှိုင်းချိန်ကြီးမိကွန်းတွေထုတ်နေကြပါတယ
်။ COVID-19 ကာကွယ်ဆေးပေါ်လာကာစားအခြေအနေမှာကုသရောဂါအခြေအနေကိုစောင့်ကြည့်ဖို့ဆိုတာကလည်းကျန်းမာရေးရာရှိတွေအတွက်အရေးကြီးဆုံးကိစ္စတစ်ခုဖြစ်လာပါတယ်။ခါရီဇော်ကျန်းမာရေးဆောင်ရှောက်မှုအဖွဲ့ကဒေါက်တာစတီဗန်ပါရိုတီက
The vaccine gives us great hope for 2021.But this current
ဒီကဝေဒီကနဲ့ထောင်နဲ့22ခုနှစ်မှာကြီးမားတဲ့ညွှန်လင်းချက်ပါဒါပေမဲ့လက်တလောယောဂါကူးစက်မှုတိုးနေတာကြောင့်အကြီးအကျယ်ပြန်စင်းစားစရာဖြစ်လာပါတယ်လက်ကိုစင်ကြအောင်ဆေးပါနှာခေါင်းစည်းတက်ပြီးတယောက်နဲ့တယောက်ခက်ခွခွာနေဖို့ဆိုတဲ့ဆောင်မုတ်ကိုပဲဆက်ပြီးဆွဲကြံရအောင်ပါပ
ါခိုင်စာချမကြီးဆောင်ရှောက်မှုအဖွဲ့ကဒေါက်တာစတီဗန်ဘော်ရိုဒီပြောဆိုသွားတာပါကျွန်တော်သိထိုင်ပါခင်ဗျာ
ကုသပီအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ပြီးခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးအငင်းပွားမှုတွေအခုချိန်ထိမပြီးပြတ်သေးသလိုအဲ့ဒီထဲမှာတမတော်နဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကြားအခြေအနေဖြစ်နေတာကလည်းမပြီးပြတ်သေးပါဘူး။အခုလိုအခြေအနေမျိုးဘာကြောင့်ဖြစ်လာရတာပါလဲ။ဒီလိုအခြေအနေကနေရှေ့ဆက်ပြီးဘာများဖြစ်လာနိုင်မှာလဲ။ဖြည့်ရှင်းဖို့နီလန်ရောရှိပါသလား။ဘယ်လိုသင်ခန်းစာများယူနိုင်မှာလဲ။စာရာတွေကိုအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေဖြစ်ကြတဲ့ Creative Home ဖန်တီးရေးအဖွဲ့ကဒါရိုက်တာဒေါခင်လေးငယ်လွတ်လပ်မျှတသောရွေးကောက်ပွဲများပံ့ပိုးရေးကွန်ရက်အဖွဲ့မြန်ဖရယ်ကအမှုဆောင်ဒါရိုက်တာဒေါ်စင်မာဦးတို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာဒေါခင်လေးငယ်နဲ့ဒေါ်စင်မာဦးဒီဝေဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါရှင်
။ဆောပထမအဦးဆုံးကျွန်တော်ဒေါက်ခင်လေးငယ်နဲ့စားလိုက်ချင်ပါတယ်။အခုလက်ရှိကဒီပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့တံမတော်နဲ့ကြားမှာဒီကိစ္စရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အခြေအနေဖြစ်နေတဲ့အခြေအနေရှိပါတယ်။ဆိုတော့ကျွန်တော်တို့အခုဒီဆွေးနွေးခန်းလုပ်တဲ့အချိန်ထိကတော့ဒီကိစ္စကပြည်လေသွားပြီဆိုတဲ့ကတင်ကျွန်တော်တို့မကြားရသေးပါဘူး။ဒါပေမဲ့ရှေ့လည်းမတူဘူးနောက်လည်းမဆုတ်ဘူးဆိုတဲ့အခြေအနေမှာတော့ရှိနေတာပေါ့နော်။နောက်ဆုံးကတော့ဟလာဒီပြောင်းစုရွေးကောက်ပွဲကော်မရှင်ကနေပြီးတော့တက်မတော်ဘက်ကတောင်းတဲ့ထောက်ထားတွေကိုမပေးဘူးလို့ညင်ထားတယ်။ဒါကတက်မတော်ဘက်ကပြန်ပြီးတော့ဒါကူကူညောင်းနဲ့ထပ်ပြီးတော့ပြောထားတယ်။ပြန်ထောက်ပြထားတယ်။ဆိုတော့အခြေအနေကနောက်ဆုံးအခြေအနေလို့ကျွန်တော်နားလည်ထားပါတယ်။ဆိုတော့ဒီလိုအခြေအနေမျိုးဘာကြောင့်ဖြစ်လာရတာလဲ။ရွေးကောက်ပွဲအပြီးမှာတက်မတော်ဘက်ကဒီလိုပြောတဲ့အခြေအနေမျိုးဘာကြောင့်ဖြစ်လာရတာလဲ။မကလေးငယ်။
ရှင်းရှင်းလင်းလင်းပြောရမယ်ဆိုရင်တော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုမရှိလို့ပေါ့နော်။ယုံကြည်မှုမရှိရတာကဘာကိုအခြေခံလဲဆိုတော့လေးစားမှုမရှိဘူး။ဒီမှာအမြင်ပေါ့နော်ဒီသုံးသက်ကြီးအတက်မတော်ကလည်းအဲပြည်အောင်ရွေးကောက်ပွဲကော်မရှင်အပေါ်ကဒါဒီရွေးကောက်ပွဲတွေဒီရွေးကောက်ပွဲကော်မရှင်ရဲ့အလုပ်ဖြစ်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့သုံးချက်ချက်ကိုလိုက်နာမယ်ဆိုတဲ့ဟာမျိုးကိုဟိုလေးသားမှုအခြေခံမရှိဘူး။နောက်ပြည်အောင်ရွေးကောက်ပွဲကော်မရှင်ဘက်ကတော့ဒီတက်မတော်ကဒီလိုတောင်းတဲ့ဟာကဘောင်းကိုကြော်တယ်ပေါ့နော်ဒါကြောင့်အဲမပေးဘူးဆိုတဲ့ပုံစံမျိုးနဲ့ပြန်ပြီးတုံ့ပြန်တာပေါ့အဓိကကတော့ကျွန်မတရားစစ်မှန်တဲ့လေးစားမှုယုံကြည်မှုတွေအဲတိောက်ထားနိုင်မယ်ဆိုလို့ရှိရင်တော့ တိဆောက်နိုင်အောင်လည်းဒီအဖွဲ့အစည်းတွေကကိုယ့်ကိုသူများယုံကြည်လေးစားလာအောင်နေပေးနိုင်မယ်ဆိုရင်တော့ဒါမျိုးမဖြစ်ဘူးလို့ထင်ပါတယ်ဒါပေမဲ့အဲခုပြောရရင်တော့ဒီပြည်ထောင်စုရေကောက်ဝဲကော်မရှင်ဘက်ကတော့သူထိုက်တင်တယ်လို့ဆိုဥပဒေအနေနဲ့တော့သူတုံ့ပြန်တာရှိတယ်ပေါ့ဒါပေမဲ့အဲ့ဒါကိုလည်းတမ်းမလို့တော့လက်မခံဘူးဆိုပြီးတော့ထပ်တောင်းဆိုရတဲ့အချိန
်ဟုတ်ကဲ့ကျွန်တော်ဗဇင်မအောင်အနေနဲ့ရောဒီပုံမှာဘလို့နားလဲပါပဲ။ဘာကြောင့်ဒီလိုဖြစ်တယ်လို့ယူဆပါလဲ
။ဒီဥဆုံးတော့ကျွန်တော်တို့ကဒီ2020အထွေထွေရေးကောက်ပွဲအလုံကာလပေါ့ရှင်။အလုံကာလဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ထုံးစံတိုင်းပဲပေါ့နော်။ရေးကောက်ပွဲအလုံမှာကျွန်တော်တို့ရေးကောက်ပွဲဆက်မွန်နေတာဖြစ်တဲ့အခုအနေနဲ့ရေးကောက်ပွဲကန့်ကွက်လာဆိုတဲ့ကိစ္စရရှိရပေါ့နော်။ဆိုတော့ရေးကောက်ပွဲကန့်ကွက်လာကကျွန်တော်ဒီကိုယ်စလဲလောင်းကိုယ်စလဲအဖြစ်ကြီးညာလိုက်ပြီဆိုလို့ရှင်။အဲဒီကိုယ်စလဲကိုကန့်ကွက်ချင်တယ်ဆိုလို့ရှင်ရေးသူကဥပဒေရေးကောက်ပွဲဥပဒေမဟုတ်ပြတာလည်းရဆိုရင်သူအဲ့ဒီလူဟာအနိုင်ရအကြောင်းကိုမရှင်းချင်ရလဲတင်းနေရစပြီးတော့ရပောင်လေးဆန်းကားရဲ့အတွက်ကန့်ကွက်လို့ရရဲဆိုတော့ရှိတယ်။ဆိုတော့အဲ့ဒီလေးဆန်းကားရဲ့အတွင်းကန့်ကွက်တဲ့အထောက်အဟာမှာဆိုလို့ရှိရင်အထောက်ထားလို့လဲပေါ့နော်။ထောက်ထားတာဘယ်လိုပုံစံဖြစ်ဖို့လို့လဲဆိုတော့ဒါဟာတကယ်အနိုင်မရတဲ့တင်းနဲ့ဒီလိုမျိုးအချက်အလက်တွေကြောင့်လို့ဒါတို့ဟာတကယ်အနိုင်မရတဲ့တင်းနဲ့ဒီမဲကိုရတော့တာပါဆိုတော့ဟာလို့ပဆုံးလက်ကန်နဲ့ပုံမှန်ပါလို့ဆိုတဲ့အချက်ပါရပေါ့နော်။ဆိုတော့အဲ့ဒီဟာလေးကိုအခြေခံပြီးတော့မှဒီကာလကကျတော့ဒီကန့်ကွက်ချင်ကြတဲ့သူတွေရှိနေတယ်အဲ့ဒီခံမှာပါပုံဒီတက်မတော်ကလည်းအပအဝင်ပေါ့နော်သူတို့မှာတော့ဒါပုံကိုယ်စလဲလောင်းအရာနဲ့ပုံစလဲအရာတော့တရားကြီးကိုစားပြီးတော့မျိုးရှိနေတယ်သူတို့မှာလည်းတချို့တော့အကျိုးစီးပွားရတချို့တော့ဒီစိတ်ဝင်စားမှုရဒါမျိုးကိစ္စလေးကြီးရှိကောင်းရှိမယ်မျိုးဆိုင်ပေါ့နော်ဆိုတော့ဒီရုပ်ကွက်အလုံးကာလရဲ့ဒီဖြစ်ရုံဖြစ်စဉ်အတိုင်းပဲဒီကန့်ကွက်ချင်ကိစ္စတွေအတွက်ပေါ့ပြီးတော့တချို့တော့ဒီမကြည့်နေတဲ့ဟာလေးတွေကိုဒီချိန်ကျော်ခွင့်ရတဲ့အတွက်
တော့အချိန်ခံပြီးတော့ပဲလုပ်တယ်လို့တော့ဒီမှာအနေနဲ့တော့ယူဆရပါတော့။ဟုတ်ကဲ့။ဆိုတော့မကင်းလေးကြီးဟလာရွေးကောက်ပွဲပြီးပြီးချင်းမှာပဲဒါတမတော်ဘက်ကကြီးညာချက်ထုတ်ပြီးတော့လုပ်တယ်ပေါ့နော်။ဘာရွေးပဲချက်နဲ့လုပ်တယ်လို့မကင်းလေးကနားလေတယ်။တမတော်ဘက်ကဘာဖြစ်ချင်တာလဲ၊ဘာလူချင်တာလဲ၊ဘလို့ရွေးချက်ပါတယ်လို့နားလေတယ
်။ဒီရွေးကောက်ပွဲရဲ့ရလဒ်ကကျမတို့ကဘယ်ပါတီနိုင်တယ်အဖြေဘလို့ဆိုတာမသိသေးခင်မှာကိုဒီရွေးကောက်ပွဲကတော့ဟိုတီတီငိငိနဲ့အောင်အောင်မြင်ပြီးသွားရဲ့ရွေးကောက်ပွဲကိုကျမတို့သုံးသပ်မိရဲ့ပေါ့။ကျမတို့နဲ့အလားတူပဲဒီနိုင်ငံတကာအဖွဲ့ပေါ့နော်ပြောရရင် EU ကိုဂျပန်တို့ကဆိုလဲဒီရွေးကောက်ပွဲရလဒ်တွေမထွက်ခင်မှာကိုသူတို့ကဒီမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကလက်ခံပြီးတော့တီငိနဲ့တရားမျှတရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ရဲ့ဆိုချီးမွမ်းတာတွေထွက်ခဲ့တယ်ပေါ့နော်အဲ့တော့ကျမတို့စောင့်ကြည့်သူတွေအနေနဲ့လဲပြည်ပစောင့်ကြည့်သူတွေအနေနဲ့လဲဒီရွေးကောက်ပွဲကတော့ခုနလိုသွေးဖက်တန်ရွေတွေလဲမရှိခဲ့ဘူးပေါ့နော်ဟိုနောက်ပိုင်းမှာတော့ခုနလိုရုပ်ကြံခံရတယ်ရှိပါတယ်ဒါပေမဲ့ရွေးကောက်ပွဲနေ့မှာတော့မဲဆန္ဒရှင်များတို့အဲမိမိတို့ဟုတ်ကဲ့ကျင်းတတ်တဲ့ဟိုပေါ့ကိုယ်စလဲတွေကိုရွေးချယ်နိုင်နေဆိုတော့အချိန်ညီမျိုးကျမတို့ကောက်ချက်ချခဲ့တယ်။အဲဝမ်းတာခဲ့တယ်ပေါ့နော်။ဒါပေမဲ့ရွေးကောက်ပွဲပြီးလာတဲ့အခါကျမှအငင်းပွားမှုတွေထွက်လာတယ်လို့ဒီပဝင်ရောက်ရှင်ပြိုင်တဲ့ပါတီရဲ့အနေနဲ့ကတော့ခုနမက်ဆင်မာကိုပြောတယ်လို့ပေါ့ကိုယ်စလဲလောင်းတွေကရလဒ်ကိုမကျင်းတတ်ဘူးဆိုရင်စီးကြစီသူတို့ရဲ့အဲရှင်ပြိုင်တဲ့နယ်မြေမှာဒါသူတို့ကဟိုပေါ့ဇော်ဒက်ကတက်ခွင့်ရှိပါတယ်ဥပဒေအရပေါ့ဒါပေမဲ့ဒီအဲလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်လေဒီလိုတက်မတော်လို့အဖွဲ့အစည်းအနေနဲ့ကအဲပြန်စစ်ဆေးနေတယ်လို့ဘာလို့ပါလာတာကျမတို့အံ့ဩမိရယ်ပေါ့နော်ဟိုအစင်လာလည်းမရှိခဲ့ဘူးအဲ့ဒီခါကျတော့ဟိုဒါမျိုးကြီးလုံးလို့ရရယ်ဆိုတော့အစင်လာမျိုးကြီးဖြစ်သွားမှလည်းကျမတို့တော့တိတ်မလိုလားဘူးပေါ့နော်ဒီအဲပြည်သူလူထုရဲ့လက်နက်မဲ့တဲ့လူတွေရဲ့ဆန္ဒဖို့ဟိုပေါ့ဆန္ဒကိုဖို့ထုတ်ပေါ်ခွင့်ရတဲ့ရွေးကောက်ပွဲကိုဒီလက်နက်တွေနဲ့ပတ်သက်တာမျိုးမရှိသေးခြင်းဖြင့်ကာကွယ်ရေးဦးစီးချုပ်ကိုယ်တိုင်တောင်ဒါလက်ခံပါလို့ပြောထားပြီးမှအဲသူ့ရဲ့အောက်ကတက်မရုံအဖွဲ့အစည်းကဒါတွေကိုပြန်ပြီးတော့ကြည့်ခြင်းမယ်စစ်ဆေးခြင်းမယ်ဆိုတာကြတော့ကာကွယ်ရေးဦးစီးချုပ်ရဲ့သဘောဆန့်ကျင်တာလားပေါ့ဒီတက်မရုံအနေနဲ့ဒါလဲပေါ့နော်အဲ့လိုလေးတော့သုံးသပ်မိပါဟုတ
်ဟုတ်မဲစင်မဦးလိုအနေနဲ့ရောတက်မရုံဘက်ကဟလာဘလူရွေချက်လဲဘာလူချင်တာလဲဘာကြောင့်ဒီလိုလုပ်တယ်လို့ယူဆလဲ
ပေါ်လင်ပြောရရင်တော့ဒါကတော့ကျမတို့နိုင်ငံမှာဆိုလို့ရှိရင်ပါတဲ့ institution တစ်ခုအနေနဲ့အထူးသဖြင့်ကျမတို့ရဲ့ဒီကျမတို့နိုင်ငံရဲ့နိုင်ငံရေးအရှိအပြောင်းမှုကိုအဓိကကစားနိုင်တဲ့လုပ်နိုင်တဲ့ institution ကြီးတွေကတစ်ခုဖြစ်တဲ့အတွက်သူကတော့အကြောင်းပြချက်တွေတော့ရိုးရိုးရှိနိုင်တယ်ဥပမာကျမတို့မြေနေရတဲ့လောက်ဆိုလို့ရှိရင်ကျမတို့ခန့်တိစားဆိုလို့ရှိရင်အစားအဝါကျမတို့ဒီဒီဘက်ကတက်မတော်နဲ့အခိုင်တိုင်းရင်းသားတွေဆိုတော့ပြည်နိုင်နိုင်တော့ခိုင်အင်းဘာကလည်းကိုင်တိုင်းကအခွင့်အရေးဆိုလို့ရှိရင်ပြည်နယ်နဲ့မြို့ယူဆထားတဲ့ဟာတွေဆိုလို့ရှိရင်ချက်ချင်းကြီးပေါ့နော်ပြည်နယ်တော်တဲ့ဟာတွေရှိတယ်ဆိုတော့နောက်ပိုင်းအကြောင်းအရာတွေတော့ဒါဒီလောက်ကြီးလုတ်ပိုင်ခွင့်ရှိတဲ့ institution တစ်ခုအနေနဲ့တော့တော်တော်အများကြီးဒီကစားတဲ့သဘောမျိုးသူရချင်တဲ့ဟာကိုဒီရအောင်ပေါ့နော်သူရဲ့ကစားွက်မျိုးတွေအနေနဲ့လုတ်တဲ့ဟာမျိုးတော့လည်းဒ
ဒီမှာတော့ဒီအများစုကသဘောမတူတဲ့ကိစ္စရက်တွေဒီလိုဟာတွေဖြစ်လာတာဆိုတော့ကျွန်တော်တို့ရဲ့သဘောထားဒီမှန်မှန်မှန်ရလားဒါကျွန်တော်တို့သွားခြင်းနဲ့ဒီအကုန်လုံးအရေးချင်းချင်းဖြစ်ခြင်းနဲ့ဆင်ပြေခြင်းနဲ့ဒီဒီမိုကရေစီပြည်နယ်ဒီမိုကရေစီပလက်ဖောင်းတစ်ခုမှာတူတူအေးစစ်ဖြတ်ခြင်းနဲ့ဆိုတော့ဟာတို့ကတကယ်ရောအားပေးချင်တာရောက်ရလားဆိုတာကျွန်တော်တို့ကလည်းဒီမိကုန်ထုတ်စရာတော့ရ
ရှေ့ဆက်ဘာများဆက်ဖြစ်နိုင်တယ်လဲအခုလက်ရှိအခြေအနေဖြစ်နေတာကနေပြီးတော့
အခုအခြေအနေကတော့သွေးရိုးစမ်းနေကြတာပေါ့နော်တစ်ဖွဲ့နဲ့တစ်ဖွဲ့ပေါ့အဲသွေးရိုးစမ်းနေကြဒီဖွင့်ဝင်လင်းလင်းပြောရရင်တော့ဒီပြည်ထောင်စုရေကောက်ပွဲကော်မရှင်ကိုဆိုပေမဲ့ပြည်ထောင်စုရေကောက်ပွဲကော်မရှင်ရဲ့နောက်မှာရှိတဲ့ဟိုအရက်သားအစိုးရကိုသွေးရိုးစမ်းနေလို့ကျွန်တော်တို့ကမြင်ပါတယ်ဒါပေမဲ့ကျွန်တော်တို့ဒီစောင့်ကြည့်ရဲ့တွေးရှိချက်တွေအရာပြောရရင်အခုလက်ရှိဒီပြည်ထောင်စုရေကောက်ပွဲကော်မရှင်မှာလည်းပြောရရင်ဒီကော်မရှင်ရဲ့အသောအုံထဲမှာဒီကော်မရှင်ရဲ့လုပ်ငန်းတွေကိုဆောင်ရွက်နေတဲ့အထက်တန်းအဆင့်ပေါ့နော်ရူးပေါ့ဟိုခရိုင်ကော်မရှင်အတွင်းရမှုလို့ရာရူးတွေကအစားတော့ပြောရရင်တော့တက်မတော်သားဟောင်းနေပါပဲအခုပေါ့နော်သူတို့တွေကဒါမှကော်မရှင်လုံးငန်းကိုခုနလိုဟိုဥပဒေဘောင်တွေကနေပြီးကြီးကြီးကြကြတော့လုပ်ခဲ့တဲ့လူတွေပေါ့နော်ပြောရရင်တော့အဲဒီပြည်အောင်လူရွေးကောက်ပွဲကော်မရှင်အယက်သားအစိုးရကခန့်အပ်ထားတဲ့ဆိုပေမဲ့လည်းအထက်မှာရှိတဲ့ဝန်ထမ်းအဲ့တော့ဝန်ထမ်းရာဘူးကြီးရဲ့အဆင့်တွေကတော့ဒီတက်မတော်နဲ့မကင်းတဲ့သူတွေပါဟိုပါပေါ့နော်ပြောရရင်ဒါပေမဲ့အဲဒီအယက်သားအစိုးရကဖွဲ့စည်းပေးတဲ့ပြည်အောင်ကော်မရှင်ကိုတက်မတော်အနေနဲ့ကဘောင်ကျော်ပြီးတော့သွေးရိုးစမ်းကြည့်တဲ့ပုံစံမျိုးပေါ့နော်အဲ့တော့ဒီကျမတို့ဒီအယက်သားအစိုးရအစွဲအတိုင်းဒီပြည်သူလူထုကတင်းမြောက်တာအစိုးရအားကောင်းလာအောင်ကတော့ကျမတို့ပြည်သူလူထုမှာတာဝန်ရှိတယ်။ဒါလို့လည်းတော့ကျမတို့ပြည်သူလူထုကလည်းဒီစစ်အာဏာရှင်အောက်မှာအကြာကြီးနေခဲ့ရတဲ့အခါကျစစ်အာဏာရှင်အဲစနစ်ရဲ့ခါတိမှုကိုအရန်ခံခဲ့ရတဲ့အခါကျတော့ပြန်မသွားအောင်လို့ဒါကျမတို့ပြည်သူလူထုတွေကလည်းဆက်ပြီးတော့စူးစမ်းအောင်ပါနော်ဒီသွေးရိုးစမ်းမှုမှာအဲကျမတို့ဟိုပါပါနဲ့နဲ့ပေါ့ပြည်သူလူထုကစစ်စားတယ်မဖြစ်အောင်မြေးစားတယ်မဖြစ်အောင်ပေါ့ခုနမန်းစင်မအောင်ပြောခဲ့တဲ့ဆိုလဲခုနရခိုင်နဲ့ဒီတက်မတော်ပေါ့နော်ဟိုတိုက်ပွဲတွေမှာဈားထဲမှာမြေးစားပေးတယ်အများကြီးသေခဲ့ရတယ်ဒါပေမဲ့ဒီလေတင်တော့လေတခဏချက်ချင်းဆိုဒီတားဆုံးသွားခဲ့တဲ့လူတွေအတွက်အဆုံးသွားခဲ့တဲ့လူတွေအတွက်ဆိုကျမတို့အများကြီးစိတ်မကောင်းဘူးเนาะစောစောစီးစီးတွေကဒီလူတွေမဆုံးခင်เนี่ยပြင်နေပါလားပေါ့အဲ့လိုတော့ဒါခံစားမိရေပေါ့เนาะအဲ့တော့ကျမတို့လူလူနေနေတာစကားကမ်းမဖြစ်အောင်နေစားပဲမဖြစ်အောင်နောက်တစ်ခါကျမတို့ရဲ့အဲပြည်သူအာဏာနဲ့တိဆောက်ထားတဲ့ဒီမိုကရေစီစနစ်ပေါ့เนาะအဲ့ဒါကြောက်မသွားအောင်ကျမတို့ဆက်ပြီးတော့ဘာဘာနဲ့နဲ့ရှိရမယ်ရှင
်ဟုတ်ကဲ့เนาะမစမအိုးရောဒီချိန်ဒီကနေပြီးတော့ရှေ့ဆက်ဘာဖြစ်နိုင်မယ်လို့ command တွက်ချက်ထားတာရှိပါလား
command တွက်ချက်ဆိုတော့ကျွန်မအနေနဲ့တော့ဒီရုပ်ောက်ပွဲအလုံးဖြစ်တဲ့အတွက်ပေါ့နော်ဒီအခုကရလက်ကကြတော့လဲဒီပါတီကြီးတစ်ခုကနေတော့အများကြီးရတော့တဲ့ဟာဒီကလည်းဒီအချမ်းဆန့်ကျင်ဘက်အခွဲစည်းတွေပေါ်မှာလဲတောင်မကြည့်နေတာတွေပါလေပုံပြီးတော့ဖြစ်သွားစေနဲ့ညီနေကျတော့အဲ့ဒါကိုအခြေခံပြီးတော့မကောက်ကောက်မှုတွေကတော့ရှိမှာပဲပေါ့နော်ရှိတဲ့အနေနဲ့မှာကော်မရှင်ကလည်းဒီလိုပဲအဲပြောတာတွေရှိမယ်ဆိုတော့ပြန်လည်အနေနဲ့နောက်ဆုံးကြရင်တော့ဥပဒေလမ်းကြောင်းအရပေါ့နော်ဒီခဏတစ်ခါခြေပါတာတွေတော့ဆက်ပြီးတော့မှတော့ခြေကောင်းရှိမယ်အခုကတက်မလို့ကလည်းတကယ်တော့ဟာနေရထုတ်ပြန်ထားတယ်လို့ဆိုမှတော့ဒီစမှာဆေးရည်ထုတ်ပြန်ထားတာဆိုကော်မရှင်ဘက်ကလည်းဆက်ထုတ်ပြန်တာမျိုးတော့မျိုးအကြောင်းအရာတွေတော့ဆက်ရှိနိုင်မယ်ဒါပေမဲ့ကြီးကြီးမားမားအနေနဲ့ပေါ့နော်ဒီကျတော့အခုမျိုးကပွဲရလက်ကြည့်လို့အရင်ဒီဖြစ်ခဲ့တော့မှသူတို့ပြောသလိုအစားအရာနေပြန်လို့ပြီးတော့အဲ့လောက်ဖြစ်ပြီးတော့အဆိုးအသောင်းနိုင်ဘူးလို့တော့ကျွန်မအနေနဲ့တော့အခုမကတ်ပြီးပြောမှတော့ညော်လင့်လာရပေါ့တော့တူတော်လည်းပြောလို့လို့လည်းမရဘူးသူရဲ့အခြေအနေကြောင့်ဖြစ်တယ်ဒါပေမဲ့ကျွန်မအနေနဲ့တစ်ခုပဲမြစ်တရခံနေတာကတော့ဒါဘလို့ပဲကိုရတဲ့ပုံတွေကလောက်ကျန်နေဖြစ်စီပေါ့နော်ဒီကျွန်တော်တို့ပြည်သူတို့ရဲ့အကျိုးစီးပွားပေါ့ကျွန်တော်တို့ရဲ့အားလုံးရဲ့အကျိုးစီးပွားပေါ့တော့ကျွန်တော်တို့ရဲ့အပေါ်မှာမမေ့ဘူးလို့လည်းစားရပေါ့နော်အဲ့ဒါကိုကြောက်ပြီးတော့မှကိုရအတန်အတွက်ပဲကိုရဒီဖွဲ့စည်းအကျိုးစီးပွား professional တော့ဒါဘယ်သူမှပါအကျိုးရှိမှာမဟုတ်ဘူးဆိုတာပြောပြောချင်တယ
်ဟုတ်ကဲ့ဟုတ်ပြီဒါဟိုဒီအခြေတင်ဖြစ်နေတဲ့ကိစ္စကဟိုနှစ်နာမယ်ဆိုရင်ပြည်သူလူထုပဲနှစ်နာစရာရှိတယ်ပေါ့နော်ဆိုတော့မက္ကလင်းငယ်ကြီးဘယ်လိုဖြည့်ရှင်းလို့ရရနိုင်လဲ
ဘလို့ဖြည့်ရှင်းလို့ရမလဲဆိုတာကတော့ဒီအဖွဲ့အစည်းဒီပြောရရင်တော့ဒီတက်မတော်လို့အဖွဲ့မျိုးမှလည်းဒီဆုံးဖြတ်ချက်ချနိုင်တဲ့ဟိုပြောရရင်တော့တက်မတော်ဆိုတာကတော့ဒီအမိန်နာခံနဲ့အစဉ်အလာနဲ့ဆိုတော့သူတို့ကိုကင်တွယ်နိုင်တဲ့အဓိကအရေးကြီးဆုံးဆုံးဖြတ်နိုင်တဲ့လူရဲ့အဲစေတနာပေါ့နော်သူစေတနာကနေပြောသလိုပြည်သူလူထုအတွက်အဲဒီတက်မတော်ကလည်းမှန်မှန်ကန်ကန်နဲ့ပြည်သူလူထုဆန္ဒကိုလေးစားမယ်ဆိုတဲ့ဟာရှိမယ်ဆိုရင်တော့ဒီကိစ္စတော့ပြည်နေနိုင်တယ်နောက်တစ်ခုရှိတာကတော့ဒီအဲတရားဥပဒေသောက်ွယ်ကော်မရှင်ကလည်းဥပဒေအရသူကပြန်ပြီးတော့ကာကွယ်တယ်ပေါ့နော်တရားဥပဒေသောက်ွယ်ကော်မရှင်ကလည်းတက်မတော်နဲ့အခြေအနေတော့ပြောတင်တယ်ဘလို့ရည်ရွယ်ချက်ကြောင့်ဒါတွေကိုဟိုပြန်ပြီးတော့ရင်သိချင်တာလေအဲတကယ်လို့ရည်ရွယ်ချက်ကလက်ခံနိုင်တဲ့ရည်ရွယ်ချက်ဖြစ်တယ်ဆိုလို့ရှိရင်တော့ဒါသိဘာကြောင့်လဲဆိုတော့ جماعه စီ جماعه တို့စောင့်ကြည့်လူတွေစောင့်ကြည့်တဲ့လူတွေရဲ့ဘဟုတုတအရတရားဥပဒေသောက်ွယ်ကော်မရှင်မှာရှိတဲ့အချက်အလက်တွေကခုနလိုဖုံးကွယ်ထားစီရလျှို့ဝှက်ထားစီရဘာမှမရှိဘူးဆိုတာလေသူတို့ကဒါအကုန်ဟိုမဲဆန္ဒရှင်ဟိုဆိုဟိုဘာဝင်ရောက်အရေးခံခံရှင်းကြိုင်တဲ့ကိုယ်စလဲလောင်းတဦးချင်းစီရရဲ့ရလက်တွေကမဲရမဲဆာရွက်တွေကအစာအိတ်တွေနဲ့အသီးသီးထုတ်ထားအဲဆိုဟိုမယုံကြည်လို့ပြန်စစ်စစ်အချိန်မရွေးစစ်စစ်လို့ရအောင်ဒါလောက်ထားပါတော့နော်အဲ့တော့တကယ်လည်းဘာရည်ရွယ်ချက်နဲ့ဒါတွေတောင်းခံတာပါလေအဲ့ဒီရည်ရွယ်ချက်ကိုစစ်စစ်လင်းလင်းသိပြီးတော့လက်ခံနိုင်တယ်ဆိုလို့ရှိရင်တော့ဟိုဒါရေးရှိဒီလိုယူသောက်ွယ်ကော်မရှင်အပေါ်မှာလည်းယုံကြည်မှုရှင်းရှင်းလင်းလင်းဖြစ်သွားအောင်ပေါ့နော်။ဒါနှိလို့ရောရမယ်ထင်ပါတယ်။အဲအဲ့တော့ကတက်မတော်အနေနဲ့ကလည်းကြက်သားရဲ့တိကျရှင်းလင်းတဲ့လူလူလက်ခံနိုင်တဲ့ရည်ရွယ်ချက်တစ်ခုပေါ့နော်။ဘလို့ရည်ရွယ်ချက်နဲ့ပြန်တောင်းပါလဲဆိုတာမျိုးကိုပြောဖို့ရောမိမယ
်။ဟုတ်ကဲ့။မဆင်မအောင်လို့အနေနဲ့ရောဒါကိုဘယ်လိုဖြေရှင်းရင်ပြည်လဲမယ်လို့တွေးမိတာရှိပါလား။
ဆိုတော့အခုဒီ2020ဆိုလို့ရှိရင်ပုံတော့လွတ်လပ်လာတာရှိတယ်ဒီကျွန်တော်တို့လုပ်ပူတဲ့2015ရက်ထက်ပို့ပြီးတော့ကျွန်တော်တို့ဒီကော်ပိုရိတ်နဲ့ဆောင်ကြည့်ခြင်းတွေလုပ်ခွင့်ရှိလာတယ်လို့ပို့ပြီးတော့လည်းလာဆောင်ကြည့်ကြရတယ်လောက်တာရှိတယ်ဒါတွေလောက်ကဒီရဲ့ရည်ရွယ်ချက်ကဒါယူကော့ကွဲရဲ့ဒီယူကော့ကွဲဒီမှာစီမံခန့်ခွဲရပုံစံတွေကဘယ်လိုရှိလဲအထူးသဖြင့်ဒီကျွန်တော်တို့ကမ္ဘာနိုင်ငံဒုတိယနေလက်ခံထားတဲ့အခြေခံဒီကောက်ွယ်ရမြတ်တဲ့မြတ်တဲ့လွတ်လပ်ခြင်းလွတ်လပ်ခြင်းတွေကိုအခြေခံစံနှုန်းတွေရှိရဲဆိုတော့အဲ့ဒီစံနှုန်းတွေကိုဘယ်လိုမျိုးရှိလဲဆိုတော့ကျွန်တော်တို့ဒီရပ်ဖက်လူမှုဖွဲ့စည်းနေလာဆောင်ကြည့်တဲ့သူတွေအနေနဲ့ကတော့တနည်းတစ်ပုံအဖြစ်ဒီထောက်ပြပေးနိုင်အောင်အမတ်သတိခံပေးနိုင်အောင်ပေါ့နော်လုပ်ကြတာဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့ရပ်ဖက်လူမှုဖွဲ့စည်းတဲ့အပေါ်မှာလည်းစီခံစားရအများကြီးလုပ်ကြတာရှိတယ်လုပ်ကြတဲ့အနေအထားမှာကျွန်တော်တို့ရှိချက်တွေရှိတယ်ဒါပေမဲ့အဲ့ဒီအထဲမှာတော့အားလုံးကိုချုပ်ပြီးတော့ကျွန်တော်နားမယ်ထားတော့ဆိုလို့ရှိရင်ကြီးကြီးမားမားကိုဒီတက်တာဆိုရင်ချက်တော့ကြီးချိန်ကလည်းမရှိဘူးဆိုတော့ညကျွန်တော်တို့ဒီခြုံငုံပြောမှပြောမှဆန်တော့ခင်ရှိတယ်ပေါ့ဆိုတော့ကျွန်တော်တို့ဒီလက်လေးကဆုံးချိန်ကြတာလည်းရှိတာဖြစ်တဲ့အတွက်ဒါလေးတွေကိုလည်းအတိအမှန်တက်ထက်ကလည်းအတိအမှန်ဖြစ်ဖို့လုံမယ်လို့တော့မြင်တယ်ပေါ့နော်ဒီကအဖြစ်တနည်းအားဖြင့်တော့ပေါ့အတော်ကိုအဲဘီယူမထားပဲနဲ့ဒီလိုပဲ complaint လုပ်နေတယ်ဆိုလို့ရှင်တော့ကတ္တနာကြည့်လည်းနဲ့ကတ္တနာနဲ့ကတ္တနာပေါ့နော်ဒီလိုချက်တာအဖြစ်ပုံမှန်ဘုလို့တော့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီနေရာမှာကျွန်တော်အခုပြောနေတဲ့ကောင်းတဲ့ဝင်တာပေါ့ဒီအငင်းပွားတာတွေကိုဖြည့်ရှင်းတာမှာကာလအကန့်သတ်တော့ရှိရမှာပေါ့နော်ဥပဒေအရဘယ်အချိန်မှာနောက်ဆုံးဖြည့်ရှင်းရမယ်ဆိုတာကျွန်တော်တို့ဟလာနှစ်ဆန်းဆိုရင်ဒါလွတ်တော်အသစ်စားရတော့မယ်လေပြီးတဲ့အခါကျရင်လွတ်တော်ကနေပြီးတော့အစိုးရဖွဲ့ရေးကိစ္စလုပ်ငန်းစဉ်တွေအစစ်စစ်လုပ်ရတော့မယ်ဆိုတော့ဒီအငင်းပွားတဲ့ကိစ္စတွေဟလာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်တိုင်ကြားကြတာတွေကဘယ်အချိန်မှာနောက်ဆုံးဖြည့်ရှင်းရမယ်ဆိုတာရှိပါသလားမကင်လေးနဲ့
အဲသူကမက်ဆီမောင်ပြောတဲ့အချိန်မှာလည်းပါတော့သွားရဲ55ရဲ့အတွင်းကိုကန့်ကွက်လို့ရတယ်ပေါ့နော်ဒီမကျေနပ်တာတွေကိုပေါ့အော်ကန့်ကွက်လို့ရတယ်ဒါပေမဲ့အဲ့ဒီကန့်ကွက်ချက်တွေပေါ်မူဒီပြည်ထောင်စုလေးကောက်ွယ်ကော်မရှင်ကတော့အဲ့ဒီအမှုတွေကိုသူစစ်ဆေးနေတဲ့အခါမှာဘယ်အချိန်မှပြီးရမယ်လို့တော့အတိအကျကန့်တန်တာမရှိဘူးသို့သော်သူကအမြန်ဆုံးပေါ့နော်တဲ့ဟိုပေါ့အမြန်ဆုံးဆုံးဖြတ်နိုင်အောင်လုပ်ပါဆိုတာရှိတယ်ဒါပေမဲ့ပြီးခဲ့တဲ့လောကဆိုရင်အခု2020မှာဆိုရင်ဒီကန်းခွဲလွာပေါင်းက1000ကနန်းလောက်ရှိရလို့ကြားထားရပေါ့နော်ဒေတာတော့မသိဘူးသို့တော့2015မှာအလောင်းမရှိရတာမှဖြည့်ရှင်းရတဲ့ဟာကတချို့ဟာတွေကနှစ်ပေါ့နော်တစ်နှစ်ကျော်ကျော်လောက်ကိုအချိန်ဖြည့်ရှင်းရတဲ့အခါကျတော့အဲ့ဒါကတော့တကယ်လို့ကန်းခွဲလွာတွေများလေဒီအငင်းပွားမှုကတော့တော်တော်အချိန်ကြာမယ်ပေါ့အဲ့လိုတော့
ဆိုတော့မင်းစမော်ကြီးဆိုတော့ဒီအခုလက်ရှိလာတက်ကတက်နေဖြစ်နေတဲ့ကိစ္စရောနောက်တစ်ခုကပါတီတစ်ခုနဲ့တစ်ခုအကြားမှာနိုင်ရတဲ့လူနဲ့ရှုံတဲ့လူနဲ့အပြန်အလှန်လာတိုင်ကြတာတွေပြုကြတာတွေအခု NLD ဘက်ကဆိုလည်းပြောထားတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲသူတို့လည်းပဲတိုင်တာတွေလုပ်တော့မယ်တိုင်မယ်ဆိုပြီးတော့ပြောထားတယ်ရှိတဲ့အခါကျတော့အလားအလာကမစမဟုတ်စိုးရအစ်စ်ဖွဲ့ပြီးတဲ့နောက်ပိုင်းမှာတော့ဒါတွေရဲ့ဆက်ဖြစ်နေမယ်လားလားရှိနေသလား
အဓိကတော့ကန့်ကွက်လွာကတော့သူ့ကိုဒီကိုယ်စီလေလောင်းအအမြင့်ဆုံးကြီးညာပြီဆို45ရက်ကန့်ကွက်ရမယ်အဲ့ဒါကိုဖြည့်ရှင်းတဲ့ဖြစ်စဉ်ကကြတော့သူကညစ်ပေါက်မယ်ပေါ့ရှင်အခုတကယ်ကျွန်တော်တို့ဒီ2005အတွေ့အကြုံရဆိုရှင်ဆရာမပြောတော့တယ်လို့ကျွန်တော်တို့ဒီနေ့ကြားရပေါ့နော်ဒီကြားတဲ့ရေကောက်ပွဲဆိုလို့ရှင်6လကြားရပေါ့ကြားတဲ့ရေကောက်ပွဲမှာဆိုလို့ရှင်ဥပမာစစ်ကမ်းအမှတ်လို့မျိုးဆိုလို့ရှင်သူကတခြားဒီပြတော်စင်ကောက်ပေါ့ပေါ့ရှင်ရဲ့အမှတ်ကတက်သွားပြီးတော့မှကံပေါ်လာတင်တင်ပြီးတော့အမှုတွေကျင်းတင်တဲ့ဖြည့်ရှင်းပြီးတော့တွေ့နိုင်ပါတယ်ဆိုပြီးဟာလူမျိုးပေါ့နော်အဲ့လိုတာကတည်းကလူမျိုးပဲအခုလဲတာအနည်းဆုံးတစ်နှစ်ကတော့သူကြားတယ်မဖြစ်လို့လဲဆိုတော့ဒီဥပဒေအရလဲကျွန်တော်တို့ကဒီတစ်နှစ်အတွင်းဖြည့်ရှင်းရမယ်လို့မပြောထားဘူးပေါ့နော်ဆိုတော့နောက်ထပ်အခက်ခဲတစ်ခုကျွန်တော်မြင်တာပေါ့နော်တက်လာမဲ့အစိုးရကကျွန်တော်မတ်လပုံပေါ့သူတို့စပြီးတော့ပြည်သူ့ဆီခေါ်ဖို့ပုံရှင်အစ်စ်ကိုလည်းဖွဲ့ကြမယ်ဖွဲ့ကြတဲ့အခါကျရင်အဲ့ဒီပြဿနာကြီးအကုန်လုံးဖြည့်ရှင်းရမှာပုံရှင်အစ်စ်ကရှင်းရမှာဖြစ်သွားပြီဒီကောင်ကြီးအဟောင်းနဲ့မဆိုင်တော့ဘူးလည်းလူဟောင်းတွေကိုလည်းတမန်အဖြစ်တော့လူဟောင်းတွေကိုပဲပြန်ပြီးတော့ခန့်ကြရပါတော့တော့ဘယ်မှာပါတော့အများအားပါလိမ့်ရှိတယ်ပေါ့ကျွန်တော်အဲ့လိုလေးတော့ရှိတယ်ဆိုတော့ဒီကန့်ကွက်ခြင်းအမှုတွေကိုဖြည့်ရှင်းတာပေါ့တို့တို့တက်ဆိုင်ရာခုံမျိုးဖွဲ့ခုံဖွဲ့နေကျွန်တော်ဆိုရင်ပေါ့ပေါ့ကောင်ရှင်နဲ့ဟုတ်ရှေဖွဲ့ပွဲဥဆောင်ပြီးတော့မှတို့ရှင်းတာကတော့ကျွန်တော်တို့အထွေကြုံညာတော့သူ့ရှင်းလင်းဒီဥပဒေနဲ့လုံးလုံးဒီပိုင်းရှင်းလင်းထားတဲ့အရာကိုတို့တို့အများဆုံးနိကာကြာနေရှင်ကန့်ကွက်တာတော့ဒီ55ရက်အတွင်းမှာသူတို့စတင်လို့ရမှာ
ဟုတ်ကဲ့
ရှင်းတာတော့ဒီလေးလောက်ကြာ
ဟုတ်ကဲ့ခင်ဗျဆိုတော့အခုဒီလိုဖြစ်စဉ်မျိုးတွေပေါ့နော်ဒါကတော့ရွေးကောက်ပွဲလုပ်ပြီးဆိုတာနဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အငင်းပွားမှုဆိုတာတော့နိုင်ငံတိုင်းလူလူမှာရှိကြတာပါပဲဆိုတော့အားလုံးကတော့ဒါဥပဒေပေါ်မှာမူတည်ပြီးတော့ပဲဖြေရှင်းကြရမယ်လို့ကျွန်တော်လည်းအဲ့လိုပဲနားလဲပါတယ်ဆိုတော့အခုလိုမျိုးဖြစ်စဉ်ကနေပြီးတော့အထူးသဖြင့်တော့ဟလာကိုယ်စလဲတွေတစ်ဖက်နဲ့တစ်ဖက်ကန့်ကွက်ကြတယ်ဆိုတာတဲ့အဖွဲ့အစည်းကြီးတိုင်းပြည်မှာအဓိကရေးပါတဲ့အဖွဲ့အစည်းကြီးဒါပြင်လက်နက်ကိုင်အဖွဲ့အစည်းလည်းဖြစ်တဲ့အခါကျတော့ဒီလိုအဖွဲ့အစည်းမျိုးနဲ့ဖြစ်တဲ့အခြေတင်ကိစ္စမျိုးကနေဘက်ခင်လေးငယ်ဘယ်လိုသင်ခန်းစာများကျွန်တော်တို့ယူနိုင်ပါမလဲ
ဟုတ်ကဲ့ပြောရရင်တော့ဒီအခုကတော့လေဟိုနီးလိုက်နေထုတ်သုံးနေတာပေါ့နော်အဲအဲ့လိုမျိုးကျွန်မမြင်နေဒီတစ်ဖက်ကဒီလက်နက်ကိုင်အဖွဲ့အစည်းကြီးအနေနဲ့လည်းအရင်လိုချင်းတလို့တော့မလုပ်ရဲတော့ဘူးပေါ့ဒီလူလူရဲ့အင်အားကိုလူလူအစိုးရဖြစ်လာတယ်နောက်တစ်ခါဒီအမ်ဒီသူလူလူရဲ့စန္ဒနဲ့ရလာတဲ့ရလတ်တွေအပေါ်မှာဟိုစစ်စလက်ခတ်လေဒါကိုမလက်မခံနိုင်ပါဘူးဆိုတာမျိုးတော့မလုပ်ရဲတဲ့အခြေအနေမြင်တယ်အဲ့ဒီအတွက်တော့ဒါလာလာတော့ကောင်းပါတယ်ပေါ့အဲ့တော့ကျမတို့ကဆက်လက်ပြီးတော့လည်းပဲအဲဒီဟာကိုပြည်သူလူထုရဲ့စန္ဒကိုပို့ပြီးတော့လေးစားမှုရှိလာဖို့အတွက်ကထက်ကြိုးစားဖို့လိုတယ်ဒါမဲ့အဲ့ဒီမှာကျမတို့တော့ဒီပြည်ထောင်ရွေးကောက်ပွဲကော်မရှင်ဘက်ကလည်းပဲပို့ပြီးတော့လုံထုံးလုံးကြီးတွေတိတိကျကျပေါ့အခုလိုကနလိုဆွဆွဲနေတာပေါ့နော်ဟိုဗာလဲမှတ်ပုံကြီးမရှိပဲလာထည့်တာမျိုးကန့်ကွက်တာတို့အဲအဲ့လိုမျိုးပေါ့မဲသိင်းတွေဖောင်းပွားလို့ကန့်ကွက်တယ်ဆိုအဲ့လိုမျိုးတစ်ဖက်ကဆွဆွဲစရာအကြောင်းကိစ္စမရှိအောင်တိတိကျကျစနစ်တကျလုံထားနိုင်ရင်တော့ပိုကောင်းမယ်လို့ထင်တယ်အဲ့ဒါကြောင့်လဲကျမတို့ဒီစောင့်ကြည့်သူတွေအကြံပြုတယ်ဆိုတာလဲအဲ့လိုမျိုးတွေကိုကာကွယ်နိုင်အောင်ပေါ့နော်အကြံပြုလာဟုတ်တယ်
ဟုတ်ကဲ့ပါခင်ဗျာဆိုတော့မစင်မအူရောဒီကနေပြီးတော့ကျွန်တော်တို့ဘယ်လိုသင်ခန်းစာယူနိုင်ပါမလဲ
ဟုတ်ဒီကတော့ဒါခဏပြောသွားတဲ့အတိုင်း institution ကြီးဖြစ်တဲ့အတွက်ကျွန်တော်တို့ကဒီသူ့ရဲ့ရည်ရည်ချက်မှန်ကန်ဖို့လိုတယ်တည်အချင်းဒီ professional ဖြစ်ဖို့လိုတယ်ပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ရည်ရည်ချက်တွေမမှန်ဘူးသူ့လိုရတဲ့လမ်းကြောင်းအတိုင်းပေါ့ဥပမာကျွန်တော်နိုင်ငံဆိုလို့ရှိရင်ကိုဆိုတော့ကဒီတက်ဆိုလို့ရှိရင်အစိုးရအောက်မှာမရှိတဲ့ဟာလိုမျိုးဖြစ်နေတဲ့အခါကျတော့သူ့ရဲ့ professional ဖြစ်မှုတွေကအဲ့တော့ဘယ်အမှရင်ရရကြတဲ့အခုလိုမျိုးကိစ္စတွေပါရှိတယ်ဆိုတော့ပို့ပြီးတော့ကိုယ့်ရဲ့ institution တစ်ခုလုံးကိုဒါအများကြီးသူအနေနဲ့ပို့ပြီးတော့မကြည့်လဲတာပေါ့နော်ဒါမျိုးတွေကရှိလာနိုင်တယ်ရှိလာနိုင်တယ်ဆိုတော့ဒီလိုပဲလုပ်မဲ့အစားပေါ့နော်ဒီရေရှည်နည်းနည်းကြီးအဲကျွန်တော်တို့ပြည်သူလူထုကိုသူအကာအကွယ်ပြုနိုင်တဲ့တကယ် professional ပေါ့နော်ဒီတက် institution မျိုးဖြစ်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့ကကိုယ့်ရဲ့ဒီကာကွယ်ရေးကိစ္စရပ်တွေပေါ်မှာပဲ professionally တည်တည်ချာချာလုပ်တာကပို့ပြီးတော့နန်းတော်မြေလို့မြင်ပါတယ်လို့ဒီနည်းနည်းကြီးကိစ္စတွေမှာအထူးတလဲစိတ်ဝင်စားပြီးတော့ဒီလိုပဲတောင်းနေနေတာထက်ဆိုင်ရင်ပေါ့နော်
ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပြီးတဲ့ဒေါက်ကင်လေးငယ်ဒေါ်စင်မအူအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဝေဝေလည်းကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပ
ါ
ပန်တီအဖွဲ့ကဒါရိုက်တာဒေါက်ခင်လေးငယ်လွတ်လပ်ညတာသောရွေးကောက်ပွဲများပန်ပိုးရေးခွင့်ရအဖွဲ့ကအမှုဆောင်ဒါရိုက်တာဒေါ်စင်မအူလို့ဆွေးနွေးသွားကြတာပါCOVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်ကာညတိုင်းရင်းတိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါတနည်းပါဒီရောင်ပြီးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာအခုလိုစောင်းနှင်းဝေတဲ့ရာသီနဲ့ Christmas နဲ့နှစ်တကူကာလတိုင်းမှာ UAE ပြည်သက်တွေအတွက်ဒီသချင်းလက်ဆောင်တွေနဲ့ချုပ်ပြပေးနေကြဆန္ဒအတိုင်းပဲဒီကနေ့ညမှာတော့အဆိုတော်ကိုခင်မောင်သူတည်ဆူထားတဲ့ Grand Duke ဆောင်ဆိုတဲ့တချင်းကိုနားဆင်ရပါမယ်ခင်ဗျာ
American သမရရွေးချယ်ရေးအဖွဲ့ကတင်းနှံနေကဂျိုးဘိုင်ဒန်ကိုအနိုင်ရမဲပေးလိုက်ပြီးဖြစ်ပါတယ်။ဂျိုးဘိုင်ဒန်ကရွေးကောက်ပွဲအနိုင်ရဖို့လိုအပ်တဲ့မဲပေါင်း290ထက်အများပြားပို့ပြီးတော့အနိုင်ရခဲ့တာပါ။ဂျိုးဘိုင်ဒန်က306မဲရနေတာဖြစ်ပြီးသမရဒေါ်နယ်ထရမ့်က232မဲရနေတာဖြစ်ပါတယ်။အခုလိုသူအနိုင်ရတာကြောင့် Republican သမရဒေါ်နယ်ထရမ့်ဟာ American သမိုင်းမှာနှစ်ပေါင်း244နှစ်အတွင်းဒုတိယတည်ထောင်ရှုံးနိမ့်တဲ့ပြင်ဆင်မှောက်သမရဖြစ်လာပါတယ်ရှင်။American ရှေ့နေဂျိုဝီလျံဘားဟာရှေ့သတင်းပတ်ထဲသူရရူကနေနှုတ်ထွက်အနားယူမှာဖြစ်ပါတယ်။တင်းင်းလာနေကသမ္မတဒေါ်နယ်ထရမ့်နဲ့ရှေ့နေဂျိုတိုအင်ဖီရိုမှာတွေ့ဆုံမှုအပြီးရှေ့နေဂျိုဘားဟာခရစ်မတ်အားလည်းရမတိုင်ခင်မှာရရူကနေအနားယူတော့မယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်ကနေရေးသားဖော်ပြတာပါ။ရှင်နေကျုပ်ဘားဟာဒီဇင်ဘာ23ရက်နေ့အထိပဲသူ့ရဲ့ရှေ့နေဂျိုတာဝန်ကိုနောက်ဆုံးထမ်းဆောင်မှာဖြစ်ပါတယ်။ သူ့ရဲ့နေရာမှာလက်ထောက်ရှိနေကျော် Jeff Rose ကရှိနေကျော်ဖြစ်ယာယီတာဝန်ယူမယ်လို့သမ္မတ Trump ကပြောပါတယ်ရှင်တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနေ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသိစေအောင်ပါ
This program has come to you from the Voice of America, Washington.